Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနေငံသားအလုံးဘေးရန်တွေပေါင်းကကြိုးဝေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်ဧပြီလ24ရက်စနေနေ့ပဲရေဒီယိုစီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီကိုဗစ် -19 ရေပေါ်ခြေနေကြောင်းရေဒီယိုစီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဒီနေ့ညအစီအစဉ်မှာမြန်မာအရေးအာဆီယံအစည်းအဝေးနဲ့ဆိုင်တဲ့သတင်းတွေကိုအပြည့်အစုံနားဆင်ကြရပါမယ်အားလုံးစောင့်ကြည့်နေကြတဲ့အာဆီယံအစည်းအဝေးပြီးဆုံးသွားပြီဖြစ်ပြီးဒီအပေါ်မြမလူ့အခွင့်အရေးလှူရှားသူတွေကဘယ်လိုများသုံးသပ်ကြပါသလဲ
။ဘောင်လုံးဆောင်မလဲဆိုတဲ့အချက်တွေမရချင်းကဟိုအောင်မြင်သင့်သလောက်မအောင်မြင်တော့ဟိုအစည်းအဝေးတရက်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ
်။ဒီသုံးသပ်ချက်အပြည့်စုံတဲ့လူ့အခွင့်အရေးဆိုင်ရာတိုးတက်စီစဉ်အင်းကြီးပြတော်လှန်ရေးနဲ့ပျောက်ကြားသတိအကြောင်းတွေအပအဝင်တပတ်တွင်မြန်မာနိုင်ငံဆိုင်ရာသတင်းစုစည်းတင်ပြခြင်းနဲ့မြန်မာဆက်အနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုတောင်ကိုရီးယားအနုပညာရှင်တွေကဘယ်လိုထောက်ခံအားပေးနေကြတယ်လဲဆိုတာတွေနားဆင်ကြရပါမယ်။အခုရင်ဆုံးတော့နောက်ဆုံးသတင်းတွေကိုမောက်ခွာညူနဲ့ကျွန်တော်ကျော်သိန်းပြောပြပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာဆက်အနာသိမှုဆန့်ကျင်ကောက်ကွက်ပြီးဆန္ဒပြနေသူတွေကိုအကြမ်းဖက်နှိမ့်နှံရပ်ဖို့အဆိုပြုချက်ကိုစစ်ကောင်စီကလက်ခံတယ်လို့မလေးရှားဝန်ကြီးချုပ်မူဝိုင်ဒင်ဂျာစင်းကပြောတဲ့အကြောင်းမလေးရှားနိုင်ငံပိုင်ဘာနာမာသတင်းဌာနသတင်းတစ်ခုမှရေးထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အာဆီယံရုံးချုပ်မှာဒီကနေ့ကျင်းပတဲ့မြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးအောင်မြင်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောတဲ့အကြောင်းလဲဘာနာမသတင်းမှာဖော်ပြထားပါတယ်။ကျွန်တော်တို့အောင်မြင်ခဲ့ပါတယ်။ဒီကနေ့အစည်းအဝေးကနေရလာတဲ့ရလတ်ဟာကျွန်တော်တို့မျှော်လင့်တာတဲ့တာလွန်ပါတယ်လို့ဝန်ကြီးချုပ်မွဟန်ဒင်းကပြောကြောင်းဘာနာမသတင်းဌာနကရေးထားပါတယ်။အစောပိုင်းကတော့မြန်မာနိုင်ငံမှာတပ်ဖြတ်အကြမ်းဖက်နေတာကိုရပ်ဖို့မလေးရှားဝန်ကြီးချုပ်မူဝိုင်ဒင်းရဲ့ဆင်းကတောင်းဆိုခဲ့ပါတယ်။ဖန်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချက်ချင်းနဲ့ထွန်းချက်မရှိပြန်လွှတ်ပေးဖို့မလေးရှားကအဆိုပြုတာကိုမြန်မာဘက်ကစဉ်းစားလိမ့်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးချုပ်မူဝိုင်ဒင်းကပြောပါတယ်။မြန်မာလူထုရဲ့ဂျူးစီးပွားကအမြဲတမ်းထိတ်တန့်ဦးစားပေးဖြစ်ရမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။ဒီကနေ့ဂျကာတာမြို့တော်မှာကျင်းပတဲ့မြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးပြီးအင်ဒိုနီးရှားသမ္မတရဲ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါ။မြန်မာစစ်ခေါင်းဆောင်တွေအနေနဲ့စစ်တပ်ကအကြမ်းဖက်တာအဆုံးသတ်ဖို့နဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကတက်ဆိုင်သူအားလုံးအကြမ်းဖက်လို့ရရှောင်ရှားကြဖို့တိတ်အရေးကြီးပြီးအားလုံးပါဝင်တဲ့ဆွေးနွေးပြောဆိုမှုချက်ချင်းစတင်ရမှာဖြစ်ပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလှုပ်ပေးတဲ့လို့သမ္မတဝီဒူဒူရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြန်မာနိုင်ငံကတက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြောဆိုရေးတွန်းအားပေးဖို့အာဆီယံအထူးသံတမန်အဖွဲ့တစ်ခုကိုဖွဲ့စည်းတဲ့လို့လည်းသမ္မတဝီဒူဒူကအဆိုပြုထားပါတယ်။ဒါ့အပြင်အာဆီယံတွင်မှုချုပ်နဲ့အာဆီယံလူသားစာနာမှုအကူအညီပေးရေးဌာနတို့ရဲ့ညှိနှိုင်းဆောင်ရွက်မှုနဲ့လူသားစာနာမှုအကူအညီတွေပေးနိုင်ရေးလမ်းဖွင့်ပေးဖို့သမ္မတဝီဒူဒူကတောင်းဆိုထားသလိုမြန်မာနိုင်ငံရဲ့အကြံတဲကိုချက်ချင်းဖြည့်ဆည်းရေးကြံ့မှတ်လှုပ်ဆောင်သွားဖို့အင်ဒိုနီးရှားနိုင်ငံအနေနဲ့အခိုင်အမာတန်ဋိဌာန်ချထားတယ်လို့လည်းပြောပါတယ်။အစည်းအဝေးမှာကျွန်တော်တို့တင်ပြပြောဆိုခဲ့တာဟာတခြားအာဆီယံခေါင်းဆောင်တွေပြောတာနဲ့တူညီတဲ့ပုံကျွန်တော်တို့ဝမ်းမြောက်ပါတယ်။အားလုံးသဘောတူညီတဲ့အချက်၅ချက်ကိုအာဆီယံတွင်းမှုချုပ်ကအမြန်ဆုံးထုတ်ပြန်ပါလိမ့်မယ်လို့လည်းသမ္မတဝီဒူဒူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံစည်းဝေးကျင်းပတဲ့ဂျကာတာမြို့တော်ကအာဆီယံရုံးချုပ်ပတ်ဝန်းကျင်မှာအင်ဒိုနီးရှားတက်ကြွလို့ရှားသူအယောက်90ဝန်းကျင်စုဝေးပြီးမြန်မာနိုင်ငံမှာဆက်အနာသိမှုကိုစန့်ကျင်ကောက်ွက်ကြောင်းနဲ့မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးကြောင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲတဲ့ SAC လို့ခေါ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုပြစ်တင်ရှုတ်ချတဲ့ဆိုတဲ့စာရမ်းပါဆိုင်ဖို့ပြေကိုကန်ဆောင်ပြီးကြွေးကြော်တန်တွေအော်ဟစ်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အရှိတော်ဆန်နိုင်ငံများဖွဲ့အာဆီယံရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံလာရောက်ဖို့အဆိုပြုချက်ကိုမြန်မာအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကမကောက်ကွက်ဘူးလို့စင်ကာပူဝန်ကြီးချုပ်လီဆန်လုံးကပြောတဲ့အကြောင်းစင်ကာပူအခြေစိုက် Channel News Asia ရုပ်သံသတင်းဌာနရဲ့ website မှာတင်ထားတဲ့သတင်းတပုတ်မှာရေးထားပါတယ်။ကျွန်တော်တို့ပြောဆိုတာတွေကိုသူနားထောင်တဲ့အကြောင်းအထောက်အကူဖြစ်စီတယ်လို့သူယူဆတဲ့အချက်တွေကိုမှတ်သားထားတဲ့အကြောင်းအာဆီယံအနေနဲ့အပြုသဘောဆောင်အခမ်းအနားကအကန့်အသတ်တွေပဲဖြစ်ဖြစ်လူသားစာနာမှုအကူအညီပေးပဲဖြစ်ဖြစ်သူမကန့်ကွက်တဲ့အကြောင်းနဲ့အပြုသဘောဆောင်တဲ့နည်းလမ်းနဲ့အာဆီယံဖွဲ့နဲ့ဆက်ပြီးထိတွေ့ဆက်ဆံသွားမယ်အကြောင်းသူကပြောပါတယ်လို့ဝန်ကြီးချုပ်လီဆန်လုံးကပြောရဲဆိုပြီး Channel News Asia သတင်းမှရေးထားပါတယ်။အာဆီယံအနေနဲ့ဒီအစည်းအဝေးကမလို့ဖြစ်ခဲ့ဘူးဆိုရင်ဒါမှမဟုတ်မြန်မာအရေးသဘောတူညီချက်တွေမရခဲ့ဘူးဆိုရင်တိတ်ကိုစိုးသွားဖို့ရှိတယ်လို့ဝန်ကြီးချုပ်လီဆန်လုံးကပြောကြောင်းလဲ Channel News Asia သတင်းမှာဖော်ပြထားပါတယ်။အာဆီယံစည်းဝေးတွင်အချက်၅ချက်ကိုတယောက်တည်းခေါင်းဆောင်တွေအားလုံးသဘောတူခဲ့ကြတဲ့အကြောင်းတန်တမန်သတင်းရှင်းလင်းနှစ်ခုကိုကိုးကားပြီး Reuters သတင်းမှာရေးထားပါတယ်။အဲ့ဒီအချက်၅ချက်ထဲမှာလူသားစာနာမှုအကူအညီပေးခွင့်ပြုဖို့ နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့နဲ့မြန်မာအကြက်တဲဖြစ်ရှင်ရေးအာဆီယံအထူးကူဆလဲအဖွဲ့တစ်ဖွဲ့ဖွဲ့စည်းဖို့လို့ပါဝင်တယ်လို့အမည်မဖော်လိုတဲ့တန်တမန်သတင်းရှင်းပြင်းတစ်ခုက Reuters သတင်းဌာနကပြောပါတယ်မြန်မာရေးအာဆီယံအစည်းအဝေးဒီကနေ့ကျင်းပနေချိန်မှာပဲမြန်မာနိုင်ငံတဝမ်းမှာဆက်ရနာသိမှုကိုပုံစံမျိုးစုံနဲ့ဆန့်ကျင်ကောက်ကွက်တဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်
။ဒီမိုကရေစီရရှိရေး
ဒေါ်လေး
ဒေါ်လေး
ဒီမိုကရေစီရရှိရေး
ဒေါ်လေး
မင်းတို့ဒီကစောင့်နေဒေါ်လာ
ဘယ်မျိုးကဆန္ဒပြပွဲအတန်းတွေပါ။ကချင်ပြည်နယ်ဖားကန့်မြို့မှာမြို့လုံးကျွန်းဒီပါလမ်းပေါ်အတွက်ဆန္ဒပြခဲ့ကြသလိုမန္တလေးမှာလည်းတန်ခါသမကတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့အတူဆန္ဒပြကြပါတယ်။ရန်ကုန်ဘက်မှာလည်းတန်လျင်တာဂိတစမ်းချောင်းလှိုင်းစတဲ့နေရာတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတောင်ကလာဘက်မှာတော့ပေါက်ကွဲမှုတစ်ခုရှိခဲ့တယ်လို့မြို့ကန်တွေကအပြူရီကိုပြောပါတယ်ပေါက်ကွဲမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကတော့မသိရသေးပါဘူးစစ်တပ်ရဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာနဲ့ဖမ်းဆီးတာတွေရှိထားတဲ့ကြားမှာပဲမြစ်ကြီးနားကလေးစတဲ့မြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်စစ်တပ်ကပစ်ခတ်ဖြိုခွဲတာကြောင့်ဧပြီလ23ရက်နေ့အထိဆိုရင်သေဆုံးသူ945ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်။ဤပြည်က22ရက်နေ့အထိဆိုရင်ဖမ်းဆီးခံရသူပေါင်း 3,381 ယောက်ရှိပြီလို့လည်း AABB ကပြောပါတယ်ခင်ဗျာ။မြန်မာထိုင်းနိုင်ငံနဲ့ဆက်တယ်လို့မြစ်ထဲမှာထိုင်းနယ်ခြားဆောင်တပ်ဖွဲ့ဝင်တွေပါလာတဲ့ရေရင်စင်းကိုမြန်မာစစ်တပ်ကပစ်ခတ်ခဲ့တာဟာနားလည်မှုလွဲမှားတာကြောင့်သာဖြစ်တယ်လို့ထိုင်းနိုင်ငံဘက်ကဒီကနေ့ပြောပါတယ်။ဂျာဇာပရင်းနေ့ကဖြစ်ခဲ့တဲ့အဲ့ဒီပစ်ခတ်မှုပါနှစ်ဖက်ကြားမှာတရားဝင်ညှိနှိုင်းဆောင်ရွက်မှုအားနေတာကြောင့်ဖြစ်ပြီးစစ်ဆေးဖို့အချက်ပြတဲ့အနေနဲ့သတိပေးပြစ်ခတ်တာသာဖြစ်တယ်လို့ထိုင်းနိုင်ငံကြားရေးဌာနပြောခွင့်ရဌာနီးစံကရက်ကပြောပါရယ်။ဒါကနားလည်မှုလွဲသွားတာပါ။ထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ကပစ္စည်းတွေတည်ဖို့အတွက်ဂျွာသားတယောက်ရဲ့ရေရင်ကိုငှားရခဲ့တာဖြစ်ပြီးရဲဝတ်စုံတွေကိုလည်းဝင့်မထားကြပါဘူးလို့ပြောခွင့်ရဌာနီးကပြောပါရယ်။ရေရင်ဟာစစ်ဆေးမှုမခံဘဲဖြတ်မောင်းသွားတာကိုမြန်မာစစ်ဆေးရေးကိစ္စတွေပြီးအစစ်ဆေးခံမှုအချက်ပြတဲ့အနေနဲ့တနတ်ကိုမိုးပေါ်ထောင်ပေါက်ပြီးသတိပေးခဲ့တာပါ။အခုတော့နှစ်ဖက်ပြောဆိုပြီးနားလည်မှုရောက်သွားပါပြီလို့လည်းပြောခွင့်ရဌာနကြီးကပြောပါတယ်မြန်မာနိုင်ငံဘက်ချမ်းကတောတွေထဲမှာမြန်မာနိုင်ငံကနေထွက်ပြေးလာသူထောင်ပေါင်းများစွာပို့ခိုနေကြပြီးအဲဒီလူတွေစုကိုအကူအညီတွေပို့ဖို့သွားတဲ့ရေရင်တွေကိုပြီးခဲ့တဲ့သတင်းပတ်တွေတွင်စစ်ကောင်စီတပ်တွေကပြစ်ခတ်တာတွေလည်းရှိခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရကို Riders သတင်းဌာနကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးထိုင်းကာကွယ်ရေးဌာနလက်အောက်ခံတပ်ဖွဲ့တွေအားလုံးအနေနဲ့အကြမ်းဖက်ဖြစ်ရတွေနဲ့နယ်စပ်ဒေသတွေမှာတိုက်ခိုက်မှုတွေကနေဖြစ်လာနိုင်စေတဲ့တနာတွေနဲ့ရိုက်ခတ်မှုကိုကန့်တွယ်ဖြေရှင်းရေးအစင်းသင့်ရှိကြဖို့ညွှန်ကြားထားတယ်လို့ထိုင်းကာကွယ်ရေးဌာနကပြောပါတယ်။ထိုင်းအလံလွင့်ထူထားတဲ့ရေရင်ကိုပစ်ခတ်မှုမှာထိခိုက်ဒဏ်ရာသူမရှိဘူးလို့ထိုင်းလူမျိုးရေးသတင်းရှင်းပြတစ်ခုက Riders သတင်းဌာနကပြောပါတယ်။သူတို့ကိုတိုက်ခိုက်လုပ်နေသူတွေစီအကူအညီသွားပို့တဲ့ရေရင်တွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကစိုးရိမ်တာကြောင့်ရေရင်ကိုအစစ်ဆေးခံမှုအချက်ပြခဲ့တာပါလို့သတင်းရှင်းပြတစ်ခုက Riders သတင်းဌာနကပြောပြီးမြန်မာစစ်တပ်ကရေရင်ကိုရှာဖွေစစ်ဆေးခဲ့တယ်လို့လည်းပြောပါတယ်။ကရင်မျိုးသားအစည်းအရုံး KNU ရဲ့နိုင်ငံသားရေးအကြီးအကဲဖဒိုစောတော်နီကတော့မြန်မာစစ်တပ်ဟာတိတ်ကိုရန်လိုပြီးမောက်မာလွန်းနေဆိုတာအခုပြစ်ခတ်မှုကပြနေတယ်လို့ Riders သတင်းဌာနကပေးပို့တဲ့ message တစ်ခုထဲမှာပြောထားပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်အမေရိကန်သမ္မတဂျိုးဘိုင်ဒါဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးအတူတကွပူးပေါင်းပါဝင်ကြတဲ့ကမ္ဘာကောင်ဆောင်တွေကိုချီကျူးစကားပြောပြီးအင်ဖြူတော်ကနေအင်ရှင်ဖြစ်ကျင်ပါတဲ့ရာသီဥတုဆိုင်ရာအွန်လိုင်းညီလာခံပိတ်ပွဲမှာသဘောတူညီချက်ကောင်းတွေချမှတ်နိုင်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ကျွန်တော်တို့ရဲ့တန်ဋိဌာန်ခိုင်မာမှုတွေဟာလက်တွေ့ကောင်းထဲပေါ်လာခဲ့ပါပြီလို့လည်းနိုင်ငံ40ကနိုင်ငံကောင်ဆောင်တွေပါတဲ့နှစ်ရက်ကြာစီဝေးရဲ့နောက်ဆုံးနေ့တောက်ချာနေ့မှာပြောခဲ့တာပါ
Today's final session is not about the threat of climate change poses it's about the opportunity
ဒီနေ့နောက်ဆုံးအစည်းအဝေးဟာရာသီဥတုဖောက်ပြန်မှုအန္တရာယ်တွေအကြောင်းမဟုတ်ပါဘူးဒီရာသီဥတုဖောက်ပြန်မှုကိုတိုက်ဖျက်ရေးအတွက်ထောက်ပံ့ကူညီရေးအကြောင်းတွေဖြစ်ပါတယ်ဒီကနေ့တစ်ဆင့်လုပ်ငန်းကန္တသစ်တွေမှာအလုပ်ကင်ကောင်းတွေဖန်တီးပေးလာနိုင်မှာဖြစ်ပါတယ်လို့သူကပြောခဲ့ပါတယ်သမ္မတဘိုင်ဒန်က အစည်းအဝေးအတွင်းမှာအမေရိကန်အနေနဲ့လာမယ့်2030ပြည်နှစ်မှာဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကို90ကနေ52ရာခိုင်နှုန်းအထိလျှော့ချနိုင်ဖို့ကြေညာပေးခဲ့ပါတယ်ဂျပန်နဲ့ကနေဒါတို့ကလည်းရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အလားတူကတိကဝတ်တွေပေးခဲ့ကြသလိုဥရောပသမဂ္ဂနဲ့ဗြိတိန်တို့ကလည်းဒီသတင်းပတ်အစောပိုင်းမှာပဲရာသီဥတုပုံမှုကောင်းမွန်လာရေးအာရုံစိုက်ဆောင်ရွက်သွားမယ်အကြောင်းကြေညာခဲ့ပါတယ်။သမရဘိုင်ဂျာရဲ့ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဂျွန်ကယ်ရီကကမ္ဘာစီးပွားရေးလောကရဲ့ထက်ဝက်ကျော်ဟာ2015ခုနှစ်ပဲရစ်သဘောတူညီချက်အရရည်ရွယ်သတ်မှတ်ချက်ဖြစ်တဲ့စက်မှုလုပ်ငန်းတွေက 1.5 ဒီဂရီဆယ်စီယပ်စ်ထိပူနွေးမှုကိုလျှော့ချဖို့ကြေညာပေးခဲ့ကြကြောင်းပြောပါရယ်။နှစ်ရက်ကြာရာသီဥတုဖောက်ပြန်မှုဆိုင်ရာညီလာခံဟာဂျိုးဘိုင်ဒန်သမ္မတတာဝန်ယူခဲ့ပြီးနောက်အမေရိကန်ဥဆောင်မှုကဏ္ဍကိုပြန်လည်ရယူဖို့ဂျိုးဘန်အထောက်မှုတရက်ဖြစ်ပါရယ်။သူအရင်သမ္မတဒေါ်နယ်ထရမ့်က2019ခုနှစ်မှာပဲရစ်သဘောတူညီချက်ကနေတရားဝင်နှုတ်ထွက်ခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလူတွေတန်ပေါင်းများစွာကာကွယ်ဆေးထိုးထားပြီးဖြစ်သလိုယောဂပိုကူးစက်နှုံလဲယော့ကျလာတာကြောင့်မွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်ရာသီရမန်ဒါဥပုလ္လာမှာဗလီတက်ပြီးဝိပုလို့ရာနေကြပါပြီ။အမေရိကန်ပြည်ထောင်စုတဝန်ကမွတ်စလင်တွေဟာမေလ12ရက်နေ့ထိရှိမဲ့သူတို့ရဲ့ရမန်ဒန်ဥပုလ္လာအတွင်းဗလီတွေမှဝိပုစုတောင်းလို့ရတာကိုစိတ်လက်ချမ်းသာနေကြကြောင်းပြောပါတယ်။မနစ်ကဒီချိန်တုန်းကကာယောဂဘေးကြောင့်ဗလီတွေပိတ်ထားခဲ့ရပါတယ်။အမေရိကန်လူဦးရေရဲ့တိတ်ရာခိုင်နှုန်းရှိတဲ့မွတ်စလင်တွေဟာရမန်ဒန်ဥပုလ္လာအတွင်းသီလစောင့်တည်တာ၊နေခင်းအစာရှောင်တာနဲ့လိုအပ်နေသူတွေကိုအကူအညီတွေပေးကြပါတယ်။ဗလီတက်ခွင့်ရပေမဲ့နှာခေါင်းစည်းတက်ရတာကိုပူချင်းစစ်စေတာဗလီရင်းဝင်နိုင်တဲ့လူဦးရေကိုထက်ဝက်လောက်အထိရှော့ချကန့်သက်ထားရရှိပေမဲ့လည်းဗလီတက်ခွင့်ရတာကိုကကောင်းချီးမင်္ဂလာပါပဲလို့ဗာဂျီးနီးယားပြည်နယ်အလက်ဆန်ဒရီယာမြို့ကဗလီလာရောက်ဝိပုသူအီသီယိုးပီးယားနယ်ပယ်တယောက်ကပြောပါတယ်။လူကြီးပိုင်းတချို့ကတော့ဗလီကနေပြီးယောဂပိုကူးစက်ခံရမှာဆိုရင်နေကြတာကြောင့်ဗလီတက်ချင်မှတက်ကြလိမ့်မယ်လို့လည်းပြောကြပါတယ်။တချို့ကတော့အထူးသဖြင့်ရမန်ဒန်ဥပုလ္လာအတွင်းကာကွယ်ဆေးထိုးရမှာကြောင်းနေကြကြောင်းနဲ့ကာကွယ်ဆေးထိုးဖို့သူတို့ကသူတို့ဘာသာဝင်တွေကိုတိုက်တွန်းအားပေးနေတဲ့အကြောင်းဗလီစီယာတူကပြောပါတယ်။ဒါပေမဲ့လည်းဗလီတွေနဲ့မွတ်စလင်အုပ်စုတွေကတော့သူတို့ရဲ့ပြုမြဲအလှူဒါနတွေမှာအစားအသောက်တွေကိုဘူးတွေဘုံတွေနဲ့တခြားထုတ်ပို့ထားတာအပါအဝင်လူချင်းခက်ခွာခွာနေရမယ်ဆိုတဲ့စီကံချက်တွေနဲ့အညီလှူဒါန်းနေကြတာဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံကရေရင်မှူတန်း53ရောက်လိုက်ပါသွားတဲ့ပျောက်ဆုံးရေငုပ်သင်္ဘောကလို့ယူဆရတဲ့အစိပ်ပိုင်းတချို့ကိုရှာတွေ့တဲ့အကြောင်းအင်ဒိုနီးရှားကကြေညာချက်ထုတ်ပြန်ပါတယ်။ဒီထဲမှာရေငုပ်သင်္ဘောတွင်ကအပိုင်းစာတချို့လည်းပါဝင်တယ်လို့ AFP သတင်းဌာနကရေးပါတယ်။ရေရင်ထဲကအမှူတန်း53ဦးအတွက်အောက်ဆီဂျင်ဟာအခုစနေအစောပိုင်းမှာပြတ်လတ်သွားမယ်လို့ယူဆရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရင်ငုပ်သင်္ဘောနောက်ဆုံးရင်ငုပ်သွားတဲ့နေရာကနေအပြက်အစည်းတွေနဲ့ပစ္စည်းတချို့ကိုပြီးခဲ့တဲ့ရက်အနည်းငယ်တုန်းကကျွန်တော်တို့ရှာတွေ့ခဲ့ပါတယ်လို့ရေတပ်အကြီးကယူရိုမာဂိုနိုကသတင်းတောက်တွေကိုပြောပါတယ်ဒီရင်ငုပ်သင်္ဘောဟာဗုဒ္ဓဟူးနေ့တုန်းကဘာလီကျွန်းကမ်းခြေကနေထွက်ခွာသွားပြီးနောက်ရုတ်တရက်ဆက်သွဲပြတ်တောက်သွားခဲ့တာပါကွန်ပျူတာစနစ်နဲ့ရှာဖွေရမှာရင်ငုပ်သင်္ဘောဟာမီတာ850အနက်မှာတွေ့နေရပြီးဒီအကွာအဝေးဟာအသက်ရှင်နိုင်တဲ့အကန့်အသတ်ထဲကျော်နေတဲ့အကြောင်းစည်ရည်လေ့ကျင့်ဖို့ပြင်နေတဲ့ဒီရင်ငုပ်သင်္ဘောဟာမီတာ900အနက်အထိသာခန့်နိုင်ရရှိတဲ့အကြောင်းရေတပ်အကြီးအကဲကပြောပါတယ်ရှင်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24နာရီတွင်ကိုဗစ် -19 ရောဂါကူးစက်သူ 34,600 ကျော်ရှိခဲ့တယ်လို့အိန္ဒိယနိုင်ငံကဒီကနေ့ပြောပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့ရက်တွေအတွင်းနေ့စဉ်လိုဆန်ချိန်ပြင်တိုးလာနေတာပါ။တချိန်တည်းမှာကိုဗစ်လူနာတွေကိုအောက်ဆီဂျင်ပေးနိုင်ဖို့အိန္ဒိယဆေးရုံတွေအပြင်းထန်ကြိုးစားနေရပါတယ်။အိန္ဒိယမှာကိုဗစ်ကပ်ရောဂါကူးစက်မှုထိန်းချုပ်နိုင်ရေးအတွက်နည်းပညာပိုင်းနဲ့အထောက်ပံ့တွေပေးဖို့ကူညီဖို့ကြိုးစားနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ကပ်ရောဂါဆိုင်ရာထိပ်တန်းကြံပေးပုဂ္ဂိုလ်ဒေါက်တာအန်တိုနီဖောင်စီကစောင့်ကြားနေမှာပြောပါတယ်။ဣသရေလနိုင်ငံမှာတော့ကြာသပတေးနေ့ကကိုဗစ်ရောဂါကြောင့်သေဆုံးသူမရှိခဲ့ဘူးလို့ဣသရေလကျန်းမာရေးဌာနကသောက်ကြာနေ့မှာပြောတာကြောင့်ဒါဟာဖြင့်ဆယ်လအတွင်းပထမဆုံးချိန်ဣသရေလမှာကိုဗစ်ကြောင့်သေဆုံးသူမရှိခဲ့တာပါက ကမ္ဘာတဝန်းမှာကိုဗစ်ရောဂါကူးစက်သူ 145.6% တန်းရှိနေပြီလို့ John Hopkins တက္ကသိုလ်ကိုဗစ်ကူးစက်မှုစောင့်ကြည့်ရေးဌာနကဒီကနေ့အစောပိုင်းမှာမှတ်တမ်းတင်ထားပါတယ်။ American ကကူးစက်သူ 32 တန်းနီးပါးနဲ့အများဆုံးဖြစ်နေပြီးအိန္ဒိယက 16.6 တန်းကျော်နဲ့ဒုတိယအများဆုံး၊ Brazil ကတော့ 14.2 တန်းနဲ့တတိယအများဆုံးကူးစက်ခံထားကြရပါတယ်ရှင်။ကန်တရဲ့စနေနေ့ညပဲထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျမခွာညိုတို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးမြမအရေးအာဆီယံဆွေးနွေးပွဲအပေါ်လူခွေရေးလှုပ်ရှားသူတွေရဲ့သုံးသပ်ချက်နဲ့အတူစနေနေ့ညတိုင်းနားဆင်နေကြတို့အတန်းစီစဉ်တဲ့တပတ်အတွင်းသတင်းစုစည်းမှုအစီအစဉ်တွေကိုဆက်တိုက်နားဆင်ကြရမှာဖြစ်ပါရဲ့ရှင်
။သောရရှိမြခင်အများမျှော်လင့်နေတဲ့မြမအရေးအာဆီယံခေါင်းဆောင်များရဲ့တည်တာစီဝေးပြီးဆုံးသွားပါပြီ။မြန်မာစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမြောက်လိုင်းကိုရိုင်းတက်ရောက်ပြီးတော့အာဆီယံခေါင်းဆောင်တွေရဲ့မြန်မာရေးစိုးရိမ်ချက်တွေကိုနားထောင်ခဲ့ပါတယ်။ဒီအစည်းအဝေးကနေပြီးတော့အာဆီယံရဲ့မြန်မာရေးဘုံသဘောတူညီချက်တရားထွက်လာတဲ့ဆိုပေမဲ့လူခွေးလှုပ်ရှားသူတွေဘက်ကတော့ဒီအစည်းအဝေးဟာအောင်မြင်တယ်လို့မယူဆကြပါဘူး။ဒီအကြောင်းကိုကျွန်တော်သားညင်ဦးဆက်ပြီးတော့တင်ဆက်ပေးပါမယ်။အစည်းအဝေးအတွင်းမှာအိရှင်အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျူကူဝီဒိုဒိုကမြန်မာရေးအာဆီယံထူးခြားစေထားရှိဖို့ကိစ္စကိုတိုက်တွန်းပြောဆိုခဲ့တယ်လို့ထုတ်ပြန်ပါတယ်။
Menyampaikan pertemuan tadi saya menyampaikan beberapa hal. Yang pertama, perkembangan situasi di Myanmar sesuatu yang tidak dapat diterima dan tidak
Indonesia Temra Joko Widodo ga Indonesia bahasa sekali ini jadi kepada para wa. Indonesia Temra ye tupian jet tema ro sitat ga ja phat mu ri ko yak pu ngai chin da ri ko hlut pe mu suni kwe ri ko chet chin lut pu ASEAN 2 cause le tu tha shi bo ne ASEAN twin mu chou yong ga kama cha lut de lu da chin sa na kunyi mu long ga ri Myanmar nai ngan ga khwin pi mu su ra ri ko taung su ke de lu phaw pya wa de Indonesia a ni ne Myanmar nai ngan ye ngai ye chet jet ri a myan so phi le si bu ko le saung chi twa mae lu su ba de မြန်မာရေးဖြစ်ရှိတဲ့နေရာမှာမြန်မာလူထုရဲ့အကျိုးစီးပွားကပဓာနာကျတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောပါတယ်မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်ပြီးတော့တွဲဆုံဆွေးနွေးမှုတွေစတင်ဖို့ဆိုတဲ့အာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောထားတရက်ကိုရရှိခဲ့တယ်လို့လည်းသိရပါတယ်ဒါပေမဲ့လည်းအစည်းအဝေးမှာရောက်နေတဲ့အာနာသိမ်းမြန်မာစစ်ကောင်စီအကြီးအကဲကအာဆီယံခေါင်းဆောင်တွေရဲ့ဒီဘုံသဘောထားအားလုံးကိုလက်ခံမခံမရှင်းလင်းပါဘူးမြန်မာနိုင်ငံကိုအာဆီယံကူစလဲဆီလုမဲ့ကိစ္စကတော့မြန်မာစစ်ကောင်စီအကြီးအကဲကငြင်းဆန္ဒမလုပ်ခဲ့ဘူးလို့စင်ကာပူဝန်ကြီးချုပ်ကသူ့ရဲ့ Twitter ဆက်မင်းနာမှာအစည်းအဝေးပြီးမှရေးပါတယ်။ဗိုလ်ချုပ်မှုကြီးမြောက်လိုင်းဘက်ကဘာတွေဆွေးနွေးခဲ့တယ်လဲ၊ဘာတွေသဘောတူခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဗိုလ်ချုပ်မှုကြီးမြောက်လိုင်းဟာဒီကနေ့မနေ့ပိုင်းမှာပဲအင်ဒိုနီးရှားနိုင်ငံကိုဆက်ရောက်အစည်းအဝေးတက်ပြီးတော့ညနေပိုင်းမှာမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပြီ။အာဆီယံခေါင်းဆောင်တွေရဲ့သဘောဆန္ဒကိုပြောဆိုခဲ့ရလို့ကြီးနက်စရာပါပဲလို့အင်ဒိုနီးရှားသမ္မတကတော့ပြောပါတယ်။ဒါပေမဲ့လည်းမြမရေးလေးလာသူတွေကတော့ထူးထူးခြားခြားရလတ်မထွက်ခဲ့တဲ့အစည်းအဝေးပါပဲလို့သုံးသပ်ဝေဖန်ကြပါတယ်။မြန်မာလူခွေးလှုပ်ရှားသူဥအောင်မျိုးမင်းကတော့အများမျှော်လင့်ထားသလိုအောင်မြင်မှုရတဲ့အစည်းအဝေးတရားဖြစ်မလာခဲ့ဘူးလို့ view ကိုပြောပါတယ်
။ဒီအစည်းအဝေးကပထမဆုံးကချိန်သိနေတာကလည်းပြောတယ်။ဒါပေမဲ့နောက်ပိုင်းတော့အာဆီယံခေါင်းဆောင်အစည်းအဝေးဆိုပြီးတော့သူတို့နာမည်တက်တယ်။ဒါကဆိုလိုတဲ့ချက်ကအာဆီယံရဲ့လုပ်ပိုင်ခွင့်တဆင့်နေသွားတဲ့သဘော။နောက်တစ်ခါအခုထွက်လာတဲ့ဟာတစ်ခုကကျွန်တော်တို့အာဆီယံတစ်ခုလုံးကနေထုတ်ပြန်နေထုတ်ပြန်ခြင်းမျိုးမဟုတ်ဘဲနဲ့နိုင်ငံလိုက်ထွက်တဲ့အရာမျိုးဖြစ်နေတာတစ်ခုကကျွန်တော်တို့ဒုတိယတိတ်ပြီးတော့အားမကောင်းဘူး။နောက်တစ်ခုကတော့ဒီလိုမျိုးတောင်းဆိုချက်ကိုအစိုးရကဒီအင်ဒိုနီးရှားနိုင်ငံတို့ဘက်ကတောင်းထားပြီးသား။ဒါပေမဲ့ဒါနဲ့ပတ်သက်ပြီးတော့မြောက်လိုင်းကိုတိုင်လာထားပေမဲ့ဒါနဲ့ပတ်သက်ပြီးဘယ်လိုလှုပ်ဆောင်မလဲဆိုတဲ့ကတိစကားမရခြင်း။နောက်ဒါတွေဘယ်လိုလှုပ်ဆောင်မလဲဘယ်လောက်ထိပူပေါင်းလှုပ်ဆောင်မလဲဆိုတဲ့အချက်တွေမရခြင်းကဟိုအောင်မြင်တဲ့လောက်မအောင်မြင်တော့ဟိုအစည်းအဝေးတရက်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်။
ကုလသမဂ္ဂအပါဝင်နိုင်ငံတော်များများကအာဆီယံကအခုလိုမြန်မာရေးမှာဂျာဝင်ညှိနှိုင်းပေးဖို့တော်လေးမျှော်လင့်နေကြတယ်ခင်ဗျာအာဆီယံကုစလေအဖွဲ့မြန်မာနိုင်ငံသွားနိုင်ဖို့လည်းမျှော်လင့်နေတာမျိုးရှိပါတယ်အဲ့တော့ဒီမျှော်လင့်ချက်တွေကတကယ်ပဲအရာရောက်ရဲ့လား
အာဆီယံရဲ့သမိုင်းကြောင်းပဲကြီးကြီးအာဆီယံရဲ့လုပ်ပိုင်ခွင့်ပဲကြီးကြီးသူတို့ရဲ့မူဝါဒပဲကြီးကြီးဟိုတိတိယောက်လုပ်နိုင်မယ်လို့ကျွန်တော်မယုံကြည်ဘူးအဲ့တော့အာဆီယံတစ်ခုပဲကျွန်တော်အားကိုးလို့မရပါဘူးအာဆီယံနဲ့ဒီကုလသမဂ္ဂဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲအဲ့လိုမျိုးပူပေါင်းဆောင်ရွက်မှုကပုံပေါ်ပြီးတော့အရေးကြီးမယ်သူတလူငါတမဲလုပ်နေလို့မရဘူးဒါပေမဲ့ဘလောက်ထိဒီပမှာပဲလုပ်လို့ပြည်တွင်းအားကလည်းကျွန်တော်အရေးကြီးပါတယ်ပြည်တွင်းကလူတွေရဲ့သွေးအေးသွားလို့ရှိရင်ဒီပရဲ့အာရုံစိုက်မှုလည်းနှေးသွားတဲ့အတွက်ဟိုအပြန်အလှန်ပေါ့ဗျာ ကျွန်တော်တို့ဒီတွင်းမှာရှိတဲ့လူတွေရဲ့အားကောင်းကြတဲ့လူအပ်တယ်။အာဆီယံအနေနဲ့လည်းသူတည်တံ့လောက်တာမဟုတ်ဘဲနဲ့တခြားနိုင်ငံတကာနဲ့တော့ပူးပေါင်းဆောင်ရွက်ပြီးတော့လှုပ်ဆောင်မှပို့ပြီးတော့အကျိုးရှိပါလိမ့်မယ်။
စီဝေးကိုတက်လာတဲ့မလေးရှားဝန်ကြီးချုပ်ကတော့မြန်မာနိုင်ငံအတွင်းလူသက်အကြမ်းဖက်မှုတွေကိုရပ်ပြီးတော့ဖမ်းဆီးသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။စင်ကာပူဝန်ကြီးချုပ်လီရှော်လွန်ကတော့အစီဝေးတက်လာတဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့သူ့ရဲ့စိုးရိမ်ချက်တွေကိုနားထောင်ပြီးတော့အာဆီယံအသင်းကြီးရဲ့ပြုသဘောဆောင်တဲ့အခမ်းအနားကိုညှင်းပယ်တာမလုပ်ခဲ့ဘူးလို့လည်း CNN စင်ကာပူသတင်းဌာနနဲ့တွေ့ဆုံမှုမှာပြောဆိုသွားပါတယ်။အစီဝေးမှာတော့ထိုင်းနဲ့ဖိလစ်ပိုင်ကနိုင်ငံအကြီးအကဲတွေမတက်ရောက်ဖ ೇನೆ နိုင်ငံသားရေးဝန်ကြီးတွေပဲဆင်လွတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြမှုတွေနဲ့ကြားဖက်ဖြိုခွဲမှုတွေကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေထွက်ပေါ်လာရမှာအာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ဒါတွေ့ဆုံမှုဖြစ်ပါတယ်။အစည်းအဝေးပေးပတ်မှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကူစလေခရစ်စတင်းဘာဂနာလည်းအင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပြီးတော့အစည်းအဝေးမတိုင်ခင်မှာအာဆီယံနိုင်ငံကြီးဝန်ကြီးတချို့နဲ့မြန်မာရေးဆွေးနွေးတာတွေရှိခဲ့ပါတယ်။အာဆီယံခေါင်းဆောင်များအစည်းအဝေးကျင်းပနေချိန်အစည်းအဝေးခမပြင်ပတ်မှာတော့စနားပြသူ90ခန်းကမြန်မာစစ်ကောင်စီကိုရှုတ်ချတဲ့စနားတွေကိုကင်ပြီးတော့စနားပြမှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံထဲမှာတော့ဖားကန်နဲ့ဒေဝဲဘက်မှာစစ်သားတွေစနားပြမှုတွေလူစုလူဝေးနဲ့ဆက်ပြီးတော့ရှိနေပါတယ်။ဟာကတော့မှာတော့ယူလာညီမျိုးရေးအစုအယောက်ကိုထောက်ခံတဲ့စာတမ်းတွေကိုကန်ဆောင်ပြီးတော့ဆန္ဒပြကြပါလေ။အလားတူလိုပဲမန္တလေးမြို့မှာလည်းကျောင်းသားသမဂ္ဂတွေကဥဆောင်တဲ့ဆန္ဒပြမှုတွေဆက်ရှိနေပြီးတော့လူညုံရေးတပ်တွေမလာခင်မှာလူစုခွဲခဲ့ကြပါလေ။ရန်ကုန်မြို့မှာတော့စမ်းကြောင်း၊လှိုင်၊ကမာရွတ်၊တက္ကီတနေရာတချို့မှာဆန္ဒပြမှုတွေရှိခဲ့ပြီးမယ်အချိန်ခဏတာပြုလုပ်ခဲ့ကြခြင်းဖြစ်ပါလေခင်ဗျာ။နိုင်ငံတကာသတင်းပုဂ္ဂိုလ်တက်ဆက်ပြီးပါမယ်။ထိုင်းနိုင်ငံမှာ COVID-19 ကာယရောဂါပြန်ပြီးတော့တိုးလာနေတာကြောင့်ဟန်တာထိန်းချုပ်နိုင်မှုဆိုပြီးတော့ April 17ရက်နေ့ကစပြီးတော့ရက်ဆိုင်တွေစားတော့ဆိုင်တွေပိတ်ဖို့ကန့်သတ်တားမြစ်ချက်ထုတ်လိုက်ပါတယ်။ဒီကနေ့တစ်နှစ်နီးပါးအတွင်း COVID ကာယရောဂါပြီးကြောင်းအသွားလာတွေကန့်သတ်ထားခဲ့လို့စီးပွားရေးမပြေမလည်ဖြစ်ခဲ့ရတဲ့အငားကားမောင်းသူတွေနဲ့စားတော့ဆိုင်တွေအကြောင်းရိုက်တာသတင်းတပုတ်ကိုမခွန်ညူပြောပြပေးပါမယ်။
ထိုင်းနိုင်ငံမှာ COVID-19 ကာယရောဂါပြန်တိုးလာနေတာကိုဟန်တာထိန်ချုပ်နိုင်ဖို့ဧပြီလ18ရက်နေ့ကစပြီးအရက်ဆိုင်တွေနဲ့စားသောက်ဆိုင်တွေပိတ်ဖို့ကန့်သတ်တားမြစ်ချက်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့တစ်နှစ်နီးပါးအတွင်း COVID ကာယရောဂါပြေးကြောင်းအသွားအလာတွေကန့်သတ်ထားခဲ့လို့စီးပွားရေးမပြေမလည်ဖြစ်ခဲ့ရတဲ့အငှားကားမောင်းသူတွေနဲ့စားသောက်ဆိုင်တွေအကြောင်းရိုက်တာသတင်းတပုတ်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ။စားသောက်ဆိုင်တွေမှာအရက်ရောင်းတာကိုသတင်းနှစ်ပတ်ကြာပိတ်ကြောင်းအနီးရောင်းဆောင်နယ်မြေတက်မှတ်ထားတဲ့ဘန်ကောက်မြို့နယ်တခြား18နယ်မြေတွေမှာကုန်စုံဆိုင်တွေကိုလည်းနေ့တိုင်းပိတ်ထားရမှာဖြစ်တဲ့အကြောင်းအစိုးရကကြေညာထားပါတယ်။တစ်ချိန်တည်းမှာပဲ59ခရိုင်ကိုလည်းလိမ်မော်ရောင်နယ်မြေအဖြစ်သတ်မှတ်ပါတယ်။ကားဂိတ်မှာလူဆောင်နေတဲ့အငှားကားမောင်းသူဂျင်ဒါဆာနာရတ်ကအခုလိုပြောပါတယ်
။ဘောပုတ်တီဝင်းယူဆိုင်ကမ်ဘွိုင်းပတ်တမ်ဒီဝန်နီအော်ရတ်မှာတန်းတဲ့4မိုးကြီး
ဒီခါတော့အသက်ဆက်ရှင်ဖို့တော်တော်ရုန်းကန်ရလိမ့်မယ်လို့ထင်ပါတယ်ကျွန်တော်ကားဆွဲဖို့လူဆောင်နေတာညနေ၄နာရီခန့်ကအခုထိပဲဒီနေ့ကုန်$3ဘတ်တရာပဲရသေးတယ်ဒီလောက်ပတ်စံနဲ့ဂက်ဆောင်ပြန်ဝယ်လို့မရတော့နေ့စဉ်စားစည်းစုဝေးရောပေါ့ဗျာအိမ်မှာရှိသမျှချရောင်းတာလည်းနောက်ထပ်ရောင်းစရာမကျန်တော့ပါဘူး
Sam Demiras ကတော့စားသောက်ဆိုင်ပန်ရှင်ပါ
Just today is the first day the opening but covid situationvery very bad now walking street is no custom
ဒီမှာပြန်ဆောက်ဖွင့်အောင်မရှိပါသေးတယ်အခုကိုဗစ်ကူးစက်မှုအခြေအနေကအရန်ကိုပြန်ဆိုးနေပြန်ပြီလမ်းပေါ်မှာလူတော်လာလုံးဝမရှိတော့ဘူးအတော်လေးခက်ခက်ခဲခဲရုန်းကန်နေရပေမဲ့လက်ရှိအနေအထားမှာအကောင်းဆုံးဖြစ်အောင်တော့ကျွန်တော်တို့လည်းစူးစမ်းနေကြပါတယ
်အခုကိုဗစ်ရောဂါကူးစက်မှုတတိယလှိုင်းဖြစ်လာတဲ့အချိန်မှာထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အတည်ပြုလူနာအသစ် 1,969 ယောက်ရှိပါတယ်အရင်ကပိုးတွေ့အတည်ပြုလူနာတွေနဲ့ပေါင်းလိုက်ရင်တော့စုစုပေါင်း 4,200 ကျော်နဲ့သေဆုံးသူစုစုပေါင်းကတော့တနင်္ဂနွေနေ့အထိဆိုရင်တရားတယောက်ရှိသွားပြီဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်ခုတော့ပတ်စဉ်အစီအစဉ်တွေလှည့်ကြလာပြီဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံတည်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေကြပုံမှန်ဒုတန်အစီအစဉ်ဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရန်ကုန်ကဒါဇင်နဲ့ချီတဲ့သူတွေဟာပြင်းထန်တဲ့ပြစ်မှုတွေနဲ့တရားစွဲခံရပြီးတည်ရန်ပေးတဲ့အထိအေးအေးယူခံခဲ့ရပါတယ်။သူတို့တွေဟာမျှတာတဲ့တရားရင်ဆိုင်မှုခုခံမှုတွေလုပ်ခွင့်မရပဲတရားစွဲဆိုရုံးထုတ်ပြစ်ဒဏ်ချမှတ်ခြင်းခံရတာပါမြမဆရာနာရှင်တဲ့ရဲ့စစ်ခုံရုံးဟာသူတို့ရဲ့ခြံရဆိုင်တရားစီရင်မှုကိုသာပြုလုပ်နေပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကတင်ဆက်ထားတာဖြစ်ပါတယ
်မိုးလဲလင်းလဲနေရောအမစစ်သားတွေစစ်ကားတွေဝင်လာပြီးတော့အမလမ်းတွေလမ်းနေတွေဝင်ပြီးတော့ယောက်ျားလေးတို့တများကိုအကုန်ဆွဲတာဆွဲတော့ရှောင်တဲ့လူတွေကတော့ရှောင်တာပေါ့အန်တီတားတွေကတော့မရှောင်ဘူးအန်တီဒါလီယာတမီးရေပြောရမယ်ဆိုလို့ရှင်ပဲလော့ကြားကိုစားညက်သွားတာသူမတက်တဲ့အထက်မှာသူမပါဘူးအန်တီမေးတယ်ဒါလေးအဲ့လိုမျိုးတော့ကြားတယ်နော်ဒါအဲ့ထက်မှာပါသေးလားလို့ဆိုတော့အမေတဲ့ဘာမှစိတ်မပူနေတဲ့ဒါသွားကြည့်တော့တဲ့လူတော်တော့မပေါတော့ဘူးတဲ့အဲ့တော့အမေစိတ်မပူနေတဲ့ဒါဘာမှမဖြစ်ဘူးကိုယ်အင်းနဲ့ပဲကိုနေနေတဲ့
အာနာသိန်းအကြံဖတ်စစ်တပ်ရဲ့စစ်ခုံရုံးကနေတည်ရန်ချမှတ်ခံရသူတို့ရဲ့မိခင်ဖြစ်ပါရဲ့သူမသားရဲ့အမှုဟာမက်လာ26ရက်နေ့ကရန်ကုန်တိုင်းညောင်ကလာပါမြို့နယ်မှာဖြစ်ခဲ့တဲ့ဖြစ်စဉ်ကနေအစပြုခဲ့ပါတယ်။အဲ့ဒီညကစစ်ဗိုလ်တအူးနဲ့အရက်သားတို့ဟာဆိုင်ကယ်နဲ့လှည့်ပတ်ဆဲဆိုနေရကြောင်းရဲကွက်နေသူတွေကဝိုင်းရိုက်ခဲ့ကြရဲလို့သိရပါတယ်။တိုက်ခိုက်မှုအပြီးမှာတော့ရဲကွက်ကဒလန်လို့သတ်မှတ်ထားတဲ့စစ်ဗိုလ်နဲ့ပါလာသူအရက်သားတီးဆုံးခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ဆိုင်ကယ်နဲ့ဖြတ်သွားတဲ့ဗိုလ်စီကနေလက်နက်လူယူပြီးလက်ပြန်ကြိုးတုံးရိုင်းနဲ့ကန်ကြောက်သလိုဓာတ်နဲ့ချိုးခဲ့ရကြောင်းအရက်သားတည်ဆုံးတယ်လို့ထုတ်ပြန်ကြပါတယ်။ဆွဆွဲခံရသူရဲ့မိခင်ကတော့မက်လာ26ရက်နေ့ဖြစ်စဉ်ဖြစ်ပွားနေချိန်မှာသူမသားဟာအိမ်မှာပဲရှိနေခဲ့ပြီးလူစုလူဝေးဖြစ်လာပြီးနောက်အချိန်တော်ကြာအချိန်အပြင်ကိုမထွက်ခဲ့ဘူးလို့ဆိုပါတယ
်။26ရက်နေ့ညဘက်ဟို12နာရီတစ်ချက်လောက်မှာအဲ့လမ်းမှာဖြစ်ကြတာတဲ့ထွက်တော်သူကြီးရဲ့သူထွက်ကြည့်တော့တမီးဟိုည2နာရီခွဲပြီးအန်ဒီလည်းထွက်မကြည့်ဘူးဟိုကအန်ဒီအမျိုးသားလည်းထွက်မကြည့်ဘူးကြောက်လို့တနက်တန်လေးကြာလို့ဆိုအန်ဒီတို့အိမ်ကြီးကအိမ်ကြီးကိုမထွက်တာ
သူမရဲ့သားကိုစတင်ဖမ်းသွားတဲ့မက်လာ29ရက်နေ့ကနေအမိတ်ချပြီးချိန်အထိတခါမှတွေ့ခွင့်မရသေးပါဘူးအင်းစိန်ချောင်းတဲ့ရှိနေကြောင်းအကူအညီပေးတဲ့ရှင်းနေကနေတဆင့်သာတီးခွင့်ရခဲ့တာပါဧပြီလ၈ရက်နေ့မှာတော့ဖန်းစီခံရရတဲ့သူမသားအပါအဝင်၁၉ဦးကိုတေးတံချမှတ်လိုက်တယ်လို့ကြေညာခဲ့ပါတယ်
ဧပြီ၈ရက်နေ့တွင်တေးတံအမိတ်ချမှတ်လိုက်ကြောင်းသိရပါတယ်
တရားခွင်ကိုတော့၂ရက်ကိုသာရုံးချုံနိုင်ခဲ့ပါတယ်ပြစ်မှုချင်ရှားရဲဆိုပြီးတရားခွင်မှာမရှိတဲ့နောက်ထပ်၁၉ရက်ကိုလည်းအစစ်ဆေးမရှိပြစ်ဒဏ်ချမှတ်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်ဖြစ်ခဲ့တဲ့မြောက်ကလာပါမြို့နယ်အပါအဝင်ရန်ကုန်မြို့ကမြို့နယ်၆ခုဟာစစ်အုပ်ချုပ်ရေးအဖြစ်သတ်မှတ်ခံထားရပါတယ်အဲ့ဒီမျိုးနဲ့အကျဉ်းကနိုင်ငံတော်တစ္ဆာဖောက်ပြပုံကံမှုနဲ့ရစသက်ကြီးပုံမှ905သတင်းမီဒီယာဥပဒေဆိုင်ရာပြစ်မှုများလူတက်မှုလူသိမ်းမှုနဲ့ဓမြမှုအပါအဝင်ပြစ်မှု23မျိုးကိုစစ်ခုံရုံးကနေသာစစ်ဆေးအမိန့်ချပါတယ်ပြစ်ဒဏ်ချမှတ်ရမှာလဲပေဒဏ်နှဲကန်တတ်မရှိအလုံးနဲ့ချောင်းတယ်တက်ဆိုင်ရာပြစ်မှုအလိုက်သတ်မှတ်ထားတဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုချမှတ်နိုင်တယ်လို့သိရပါတယ်စစ်ခုံရုံးကချမှတ်တဲ့ပြစ်ဒဏ်တွေကိုအယူခံပိုင်ခွင့်မရှိစေရလို့လည်းပြဋ္ဌာန်းထားတာပါပြစ်ဒဏ်ပြင်ဆင်မှုအကျွတ်ဆုံးဖြတ်ပိုင်ခွင့်ကစစ်ကောင်စီဥက္ကဋ္ဌနဲ့စစ်တမ်းမှုရဲ့လက်ထဲမှာပဲရှိတာဖြစ်ပါတယ်စစ်အုပ်ချုပ်ရေးကာလအတွင်းတရားစီရင်ရေးပုံစံကိုတော့တရားလွှတ်တော်ရှေ့နေတဦးက
စစ်ဥပဒေမှာပါတဲ့အတိုင်းပဲစစ်ခုံရုံးမှာစစ်မယ်ဆိုရင် तू आ တခြားနေတဲ့နဲ့မဖြစ်တော့ဘူး तू आ အချင်းကြီးနေပဲဖြစ်တာပေါ့နော်ဒီလာမယ်တိစွတ်စွဲခံရတဲ့လူပါမယ်စွတ်စွဲတဲ့လူပါမယ် အပြီးတော့လို့ရှိရင်အဲ့အမှုအချင်းလေးနဲ့စစ်ပြီးလို့ရှိရင်အမိန့်ချမှတ်လိုက်တယ်ပေါ့နော်အဲ့လိုမျိုးစစ်ခုံရုံကစစ်တယ်လို့ပြောတာပေါ့ခင်ဗျစစ်ခုံရုံကလည်းစစ်တယ်ဆိုရင်တော့ तू ကအချင်းလေးနဲ့ပဲစစ်တယ်လို့ရှိတော့မလို့သူ့ရဲ့တရားခံတယောက်ရဲ့ရပိုင်ခွင့်တွေဘာမှမရှိဘူးပေါ့နော်အဲဒီသူ့ရဲ့ဟာတွေမရှိတော့ဘူး तू ကအကုန်လုံးကအချင်းလေးနဲ့ပဲစစ်စစ်တာဖြစ်တယ်တော့မလို့သူ့ရဲ့တရားခံရဲ့အခွင့်အရေးတွေအကုန်လုံးပြန်သူ့ရဲ့ခုခံချေပါပိုင်ခွင့်တပ်တေခံဥပဒေအခြားရှိတဲ့အဥ္စာတွေပေါ့နော်တရားခံမှာရှိတဲ့ဥပဒေပါအခွင့်အရေးတွေမရရှိတော့ဘူးပေါ့နော
်စစ်ခုံရုံကနေတက်တန်တွေကိုအချိန်ကြိုအကျွမ်းမှာပဲစစ်ဆေးစီရင်နေတာဖြစ်ပါတယ်။မာရှယ်လောစကြင်ညာရဲ့မတ်လ14ရက်နေ့ကနေဒီနေ့အထိစစ်ခုံရုံကနေပေးရန်ချမှတ်ခံထားရသူ26ဦးရှိနေပြီဖြစ်ပါတယ်။မြောက်ဥက္ကလာနဲ့လှိုင်းသာယာမြို့နယ်တွေကလူသက်မှုကျူးလွန်တယ်လို့စွပ်စွဲခံရသူတွေကိုချမှတ်လိုက်တာပါ။26ရောက်တဲ့မှာ6ရောက်ဖမ်းခံခဲ့ရပြီဖြစ်တယ်လို့သိရပါတယ်။ပြန်ချမှတ်နေတဲ့အပေါ်ကို88ကျောင်းသားတူကတော
့အခုကစစ်ခုံရုံမှာသူကပေရန်ဆိုတော့ချခဲ့တဲ့ဟာကဟိုမျက်ကွယ်ဖြစ်ပြီးတော့အခုမိတာကသူကပြောတာက16ယောက်ပြောပြီးတော့ဖမ်းမိတဲ့2ယောက်ကိုသူကဖမ်းမိတဲ့2ယောက်ကိုမှမူကြပြီးကျန်တဲ့16ယောက်ကိုပါပေရန်ချမှတ်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ဘိုင်လို့ဥရိယဆောင်ရွက်နေရမဟုတ်ဘူးကြီးပဇတ်နဲ့ကျွန်တော်တို့စစ်မိန်နဲ့စနပြောင်းကအမိန့်ကြီးပဲဖြစ်တယ်လို့ကျွန်တော်တို့လက်ခံတယ်ဥရိယဆောင်ရွက်နေရမဟုတ်ဘူးလို့ကျွန်တော်တို့နားလေဗျာ
အခုတေးရန်ချမှတ်ခံရသူတွေဟာလည်းအသက်20ကျော်ဝန်းကျင်လူငယ်တွေအများစုပါဝင်ပြီးတော့သူတို့ဟာရခင်ကပြစ်မှုကျူးလွန်ခဲ့ပူခြင်းမရှိသူတွေဖြစ်ပါတယ်တေးရန်ချမှတ်ခံရသူတို့ရဲ့မိသားစုဝင်က
ဒီကလေးကဆိုလို့ရှိရင်လည်းရန်ရဲလောက်ရန်ဆိုင်တဲ့ကလေးလည်းမဟုတ်ဘူးအခုဆိုလို့ရှိရင်သူဘလို့ညီမမယုံနိုင်ဘူးမို့လားအဲ့တင်ကြတော့ကမယုံနိုင်ဘူး။ဟိုဒါပေမဲ့တိတိမကျော်ညာတဲ့ညီမလုံးဝမယုံနိုင်ဘူး။မဟုတ်တော့ဘူးလို့ပဲညီမထင်တာပေါ့နော်။ဒါပေမဲ့တကယ်သူဝင်းကိုခံတဲ့ဗီဒီယိုဖိုင်တွေ့သွားတော့နော်ဒါကြီးကတကယ်ကြီးလားဆိုပြီးတော့ထင်တာ။တကယ်ပြောမဘလို့ပြောလို့ပြောရမှန်းတော့မသိတော့ဘူး။ညီမတို့လည်းဘလို့မဟိုတွေ့လို့မရတော့ပေါ့။နောက်ဆုံးသူ့အသေးနဲ့မဟုတ်ရင်တော့ဟိုထောင်နန်းလောက်ပဲဖြစ်ဖြစ်တွေ့ရရင်တော့ညီမတို့ပဲရှင်းတတ်တယ်ပေါ့နော်
။မြန်မာနိုင်ငံမှာတည်ရန်ချမှတ်ပြီးကြိုးပေးရာကို1988ခုနှစ်ဝန်းကျင်လောက်အထိသာလုပ်ခဲ့ပါတယ်။နောက်ပိုင်းမှာတရားချမှတ်ခံရသူတွေရှိပေမဲ့ကြိုးပေးရမျိုးမလုပ်တော့ဘဲအယူခံအဆင့်ဆင့်ဝင်ပြီးထောင်ဒဏ်တသက်နဲ့နှစ်ရှစ်ထောင်ဒဏ်ချမှတ်ကြမျိုးကိုကျင့်သုံးနေရပါ2008ခုအရတံပရာကတည်ဒဏ်နဲ့ပတ်သက်ပြီးရှော့ပေါ့ပိုင်ခွင့်ရှိသလိုစစ်အုပ်ချုပ်ရေးမှာတော့စစ်ကောင်စီဥက္ကဋ္ဌကတည်ဒဏ်ပြင်ဆင်မှုကိုဆုံးဖြတ်ပိုင်ခွင့်ရှိပါတယ်အဲ့ဒီအကြံပြင်ဆင်မှုရှာပါကို15ရက်အကျဉ်းတင်ရမှာပါအခုအာနာသိန်းစစ်အုပ်စုရဲ့ခေါင်းဆောင်ကလည်း2021ခုနှစ်ဧပြီလ18ရက်နေ့မကြာခင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေရဲ့ပြစ်ဒဏ်တွေကိုလူငင်းချမ်းသာခွင့်ပေးခဲ့ပါတယ်။တေးတန်ကြားခံရသူတွေကိုထောင်တန်တသက်လူရဲမရှိပြစ်ဒဏ်ကိုပြောင်းလဲကြားခံစေခဲ့ပါတယ
်။လူတွေရဲ့အသက်ကိုပေါ့နော်ဒါဟိုဘယ်သူမှခဏလွှဲမိုးပြီးဆုံးဖြတ်ပိုင်ခွင့်မရှိဘူးနော်။ကိုရမှာပဲဖြစ်ဖြစ်နောက်တစ်ခုကဟိုဒီအချမ်းပတ်စက်ကောင်တို့ဒီမှာလဲဒါမျိုးတော့ပိုင်ခွင့်မရှိဘူးပေါ့ဒီခုံလုံးဆိုတာလဲကျွန်တော်တို့အမြင်လူခွင့်ရရှုံးအောင်ရစင်လွတ်လပ်ပြီးတရားမျှတတဲ့ဟိုနေရာမဟုတ်ဘောเนาะတရားဥပဒေစိုးမိုးပြီးပဲဟိုဟိုတကယ်လုတ်တဲ့အဖွဲ့အစည်းမျိုးမဟုတ်ဘဲねစစ်ဒီအချမ်းပတ်စက်ကောင်စီကိုပဲတစ်ဖက်တစ်လမ်းနေပြီးတော့အထောက်ကူပြုပြီးတော့သူတို့ရဲ့ဒီဝါဒမှိုင်းနေလူတို့အကြောက်တရားကိုရိုက်သွင်းတဲ့နေရာတွေမှာအသုံးချတဲ့ရန်ရီအဖြစ်တာတုံးပြီးတော့လုံနေတာဖြစ်တဲ့ကြောင့်ဒါတွေကိုကျွန်တော်တို့လူခွင့်ရေးအဖွဲ့ရင်းနေတဲ့လူခွင့်ရေးအဖွဲ့အနေနဲ့ပေါ့နော်ဒါလက်ခံနိုင်ဟိုကြည့်ဘူးပေါ့ဒါတွေအလုံးကိုကျွန်တော်တို့ရှုံချတယ
်ပေါ့45 rise ရဲ့လူခွင့်ရေးဆိုင်ရာကျွမ်းကျင်သူကိုနီကီဒိုင်းမွန်းဖြစ်ပါတယ်ပေးတဲ့ချမှတ်ခံရသူတွေရဲ့မိသားစုဝင်တွေကတော့ဥပဒေဆိုင်ရာကျွမ်းကျင်တဲ့ရှင်းနေအကူအညီယူတင်တယ်လို့အကြံဖတ်စစ်အုပ်စုကတည်တဲ့အတီးပြုတ်စီရင်တာကိုဝင်ရောက်တားဆီးနိုင်မယ် UN နဲ့ ICIC လိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဖို့သူကအကြံပြုပါတယ
်။အဓိကလူခွင့်ရေးကျွန်တော်တို့အဖွဲ့တွေရဲ့တည်တံကိုဆန့်ကျင်ရတဲ့အဓိကအကြောင်းရင်းကခုနကဟိုမှားယွင်းပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်တည်တံပေးလိုက်တယ်။အဲသူတို့တည်တံပေးပြီးသွားလို့ရှိရင်ခုနအဲ့အမှားကိုကျွန်တော်တို့ပြန်ပြင်လို့မရတော့ဘူး။ဟိုပြည်စုံတဲ့တရားစီရင်ရေးမှာတော့မှသူတို့ဟိုဟိုတည်တံပေးရဆိုတော့မှားယွင်းနဲ့မှားယွင်းနိုင်တယ်ပေါ့နော်။ဟုတ်ပါကြောင့်လည်းဆိုကျွန်တော်ကတသိအောင်သားတွေပုံမှာမူတည်ပြီးတော့ဆူတက်တာဒီစစ်ခုံရုံးကနေအဆင့်ဒီခုတာဟိုဟာလုံနေရပေါ့နော်တည်တံပေးတဲ့ကိစ္စမျိုးလုံနေတယ်ဆိုတာကဟိုဘလို့မှကလက်ခံလို့မရဘူးပေါ့
အရေးပေါ်ကာလအလွန်မှာအရေးပေါ်ကာလအတွင်းချမှတ်ထားတဲ့ပြစ်ဒဏ်တွေဘလို့ဖြစ်လာနိုင်တယ်လဲဆိုတာကိုတော့တရားလွှတ်တော်ရှင်းနေက
အရေးပေါ်ကာလမှာစီမံခဲ့တဲ့အုပ်ချုပ်မှုကြီးကဘလောက်တိဟိုတရားမျှတတယ်မမျှတဘူးဆိုတာကတော့ကျွန်တော်တို့အရေးပေါ်ကာလအခြေအနေလုံမြောက်လာလို့ရှိရင်ကျွန်တော်ကပြန်ပြီးတော့ဟိုတုံးတက်တင်တာနဲ့တုံးတက်ပြီးတော့ပြင်ဆင်တင်တာပြင်ဆင်ရမယ်အခြေရှိရုံပါလေအဲအဲ့ကြလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့ဟိုကုစားပြီးလို့ရအောင်ပါလို့ပဲကျွန်တော်ကရှင်းပြချင်တာပေါ့နော်
တ တရားရင်ဆိုင်ခွင့်မရပဲတဖက်သက်တည်တဲ့အမေချခံခဲ့ရသူတဦးရဲ့မိခင်ကတော့သူမသားဖန်ခံခဲ့ရတဲ့နေကလေးကစိတ်တန်ရာရခဲ့ပါပြီ
။ဒီဒီထဲမှာသူတို့လွန်လဲလွန်လိုက်တော့အန်လီတာလေးမျက်နှာကြီးတွေမှာရောင်ကိုင်းလို့အန်ဒီမှတ်တောင်မမှတ်မိဘူး။ဖေးနာမင်းနဲ့အိမ်လိပ်စာနဲ့သူပစိုးအင်ကြီးလေးနဲ့ပဲအန်ဒီမှတ်မိတော့တယ်မျက်နှာကိုပြဲလို့အန်လီတာလေးကိုလောက်ထားတာ။အကုန်လုံးလွတ်မြောက်ပါပြီလို့အန်လီတာလေးတယောက်တည်းမဟုတ်ဘူး။အကုန်လုံးပြန်ရချတာတဲ့လေးတွေဒီနိုင်ငံကြီးနဲ့တတ်တက်ပြီးဝင်သားရတဲ့ခလေးကြီးအကုန်လုံးမြောက်ပါပြီလို့အန်လီစီပေါင်း
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်ခွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒုတန်စီစဉ်ပြီးတဲ့နောက်တော့အခုဒီတပတ်တွင်သတင်းစုစည်းမှုတွေကိုတင်ပြပေးပါမယ်။အရင်ဆုံးတော့ပြည်တွင်းသတင်းစုစည်းမှုဖြစ်ပါတယ်။ပြည်ထောင်စုအတွင်းမြန်မာနိုင်ငံမှာဒီအင်ဂျီပြတော်လိုင်းရေးနဲ့ပျောက်ကြားသပိတ်တွေကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကြားထဲမှာပဲပြုလုပ်ခဲ့ကြပါတယ်။စစ်ကောင်စီဟာဒီမကြာခင်ကဖွက်လိုက်တဲ့မျိုးသားညီညွတ်ရေးအစုအယ NUG ကိုလည်းတရားမဝင်အဖွဲ့အစည်းဖြစ်နေကြေညာထားပါတယ်။ဒါလို့ပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကိုနားလည်စူးစမ်းတင်ပြထားပါတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအင်အားသုံးအကြမ်းဖက်နှိမ်နှင်းနေပေမဲ့ကီတူတွေကတော့နေ့စဉ်မပြတ်ဆက်ပြီးတော့ဆန္ဒပြနေကြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့တွေးထွက်တန်ယုံနေနေမှုတွေကြောင့်နိုင်ငံတော်တည်ဆုံခဲ့ရသူတွေကိုရေစုပြီးဖျောင်းနိုင်ထုံဆူတောင်းပွဲတွေကျင်းမာတာလည်းရှိသလိုလက်မော်ထွက်ချီတက်ဆန္ဒပြတာလည်းရှိနေသေးပါပြီးခဲ့တဲ့ပုတ်ထုနေ့ကတော့အပြာရောင်အင်ကြီးဝတ်သပိတ်ပွဲတွေကိုနိုင်ငံတော်ကျင်းပခဲ့ပါတယ်အချင်းတော်ထဲမှာဝှေ့ရတဲ့အပြာရောင်အင်ကြီးကိုပဲအပြင်ထွက်တဲ့အထိဆွဆွဲမြဲမြဲဝတ်ဆင်ခဲ့တဲ့နိုင်ငံရဲ့အကျဉ်းသားဟောင်းတရင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်း9နှစ်ပြည့်ဂုဏ်ပြုတဲ့အနေနဲ့ရောစစ်ကောင်စီကဖမ်းဆီးထားသူတွေပြန်လို့ရေးတောင်းဆိုတဲ့အနေနဲ့ပါအွန်လိုင်းကနေရောအပြစ်မှာပါလှုပ်ရှားခဲ့ကြတာပါလုံခြုံရေးတွေတင်းကျပ်ထားတာကြောင့်ရန်ကုန်မြို့တစ်ဝိုက်မှာတော့ပျောက်ကြားသပိတ်ပုံစံနဲ့ပဲသပိတ်ဆင်နွှဲကြပါတယ်နေ့စဉ်မပြတ်လမ်းလျှောက်ဆန္ဒပြပွဲတွေရှိနေတဲ့မန္တလေးမှာတော့တန်ခတမကသပိတ်အပါအဝင်စုပေါင်းသပိတ်တွေကစစ်တပ်နဲ့ထိတိုင်မတွေ့အောင်ရှောင်ပြီးတော့ချီတက်ဆန္ဒပြကြတာပါတဝယ်နဲ့လောင်းလုံမြို့မှာဆန္ဒပြပွဲတွေကိုလည်းစစ်တပ်ကဖြိုခွင်းပြီးတော့လူတချို့ကိုလည်းဖမ်းဆီးသွားပါတယ်။မုံရွာမှာလည်းလမ်းလျှောက်ချီတဲ့ဆန္ဒပြပွဲတွေကနေ့စဉ်ပေါ်ပေါက်နေတာပါ
။ဒီလိုမျိုးနဲ့သူကဟိုချိတ်ချောက်တာပေါ့။ချိတ်ချောက်မှုရဲ့ဖိအားပေးမှုတွေစီတူတူကိုမြင်မသိကြအောင်နီလန်ပေါင်းတုံနဲ့အကျန့်ဆက်ဖြိုခွင်းမှုတွေဒီတို့တွေလုပ်စီတာမျိုးဟောဒီစီတူတူကြီးပေါ့နော်။ဘုံကစီတူတူကြီးကိုသူတို့တွေနဲ့ဟုတ်ထုတ်လို့မရသေးရဘူးနော်။ဘုံကစီတူတူကြီးရဲ့ဒီရသတာအနေနဲ့ပြလိုက်တာပါပဲ။အဲခင်းမိမှုတွေချင်းချောင်းမှုတွေနော်ချိုခဲမှုတွေပြုလုပ်ဆွေးရမှုဟောကျွန်တော်တို့လောကတည်တူတူကြီးကိုစစ်အာဏာရှင်အနေနဲ့လုံးဝအုပ်ချုပ်လို့မရသေးဘူးဆိုတဲ့ကမ်ပိန်းကိုကျွန်တော်တို့ရဲ့အာဇာနည်လမ်းမှာကျွန်တော်တို့ဒီနေ့ပြုလုပ်ခဲ့ပါ
ဒီစဲနေပြည်တော်ဖကန့်မိုးကောင်းနှမ်တီရေဖြူလေဗရောင်းနောင်ဒေတာကြေးရွာတွေမှာလဲဆံကဲတပိတ်ပျောက်ကြားတပိတ်ရွာတွင်တပိတ်အပြာရောင်တပိတ်တွေကိုပုံစံမျိုးစုံနဲ့ဆင်နွှဲပြီးတော့အာနာရှင်စန့်ကျင်နေကြတာပါစကိုင်းတိုင်းရဲမာပင်မြို့နယ်နဲ့ကနေမြို့နယ်အနီးကကြေးရွာတွေမှာလဲစစ်တပ်ကိုတံပြန်ခုခံတဲ့ရွာတွေကိုစစ်ကြောင်းနဲ့ဝိုင်းပြီးတော့နေနေတာကြောင့်ရွာလုံးချို့ထွက်ပြေးနေရတာတွေလည်းရှိပါတယ်
အခုလက်ရှိချိန်တွေကတော့လက်ရှိစစ်သားတွေစစ်တပ်တွေကတော့ကျွန်တော်တို့ရွာတွေလိုက်မှုရင်းနေတော့မယ်ဟိုရွာတွေကလည်းစစ်သားတွေလာပြီဆိုရင်ကြောက်လန့်ပြီးတော့ထွက်ပြေးကြပါရဲ့အခုຢာကြီးပဲဆိုရင်တော့သူတို့ကပြန်ညှိတယ်အဲထွက်မပြေးဘူးလာဖို့ပြန်ညှိရဲ့အဲသူတို့အဲ့လိုပြောလို့ကြားလို့မဟုတ်ဘူးဒီနေ့တို့ကပိုင်းကထွက်ပြေးတဲ့လူတွေပြန်ပြီးတော့နွားတွေတလိခံတွေလာကြည့်တော့တခါဖမ်းပြန်ရောဆိုတော့ရွာတွေကလူတွေလည်းကြောက်ပြီးတော့ရွာတွေကိုမကတ်ရဲဘူးအဲ့လိုဘေးကိုပြေးနေကြတာကလေးတငယ်တွေရောအကုန်လုံးခက်ခဲရတာရှိတာပေါ့အခုဘယ်လိုပြောမလဲပြေးတာရွာလုံးကျွတ်တွေပြေးရတာဆိုတော့စားရေးတောက်တာတွေဝါတွေခက်ခဲတာပေါ့ဒါပေမဲ့ဘယ်လိုပြောမလဲကျွန်တော်တို့ဒီကကြတော့တောဆက်တွေကြီးတာဆိုတော့တောတွေလည်းပြေးရတာဆိုတော့တောတွေထဲမှာပဲနေရတာလေအဲသူတို့တွေခုဆက်ရှိနေဦးမှာဆိုတော့ဒီတိုင်းပဲတောထဲဒုက္ခခံပြီးတော့နေရဦးမှာဟိုကပြန်လာလို့တော့မရသေးဘူးသူတို့ကမယုံရတာဆိုတော့
အခုလိုဆန္ဒပြနေကြတဲ့ပြည်သူတွေကိုစစ်ကောင်စီတပ်ဖွဲ့တွေက
နိုင်ငံအနှံ့အနေညမျိုးရှာဖွေဖမ်းဆီးရေးယူနေပါတယ်။ဆန္ဒပြသူတော်တော်များများကိုရောဒရင်နောက်တွေကစစ်တပ်ကိုအကြီးညိုပြက်အောင်လုပ်မှုပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးရှာဖွေဖမ်းဆီးတာတွေတိုးလှုပ်လာနေပါတယ်။အာနာဖီဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်တဲ့ဝန်ထမ်းတွေကိုအလုပ်ဖြုတ်တာ၊ဆရာဝန်တွေကိုစေကူတာဝန်လက်မှတ်ဆမရုပ်သိမ်းတာ၊နိုင်ငံကူလက်မှတ်ဖျက်သိမ်းတာတွေလုပ်မယ်လို့ကြေညာထားပါတယ်။သတင်းသမားတော်တော်များများလည်းဖန်ခံထားပြီးထွက်ပြေးတိမ်းချောင်နေရသူတွေလည်းအတော်များပါတယ်။သတင်းမီဒီယာတွေကိုလည်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဖိအားရှိနေသလိုသတင်းစာတိုက်တွေကိုဝေစီးနေရှာဖွေတာတွေလည်းရှိနေပါတယ်
။ဒီအနာဂတ်မီနောက်ပိုင်းတမန်တပ်တော်ကြောက်ဖို့တွေ့တယ်ပေါ့။ပြောမှလည်းဆွဲဆောင်တာပေါ့။စတင်းနေနေလေးရေးပြီးပေါ့။ပြောမှလည်းတော့သူတို့ဘက်ကလည်းလိုက်ပြီးရေးပေးဖို့ပေါ့လေ။ဒီလိုဆိုပြီးအားလေးတစ်ခါပြောတာရှိတယ်။ဒီပေါ်တော့ကျွန်တော်တို့ကပုဂ္ဂိယမီဒီယာဖြစ်တဲ့ဆိုတာဒီသူကပဲလိုက်မယ်ဒီသူကဖြစ်ရမယ်ပေါ့နော်ဒီသူအကျိုးရှိရမယ်အဲ့လိုတရင်တွေရေးမယ်ဆိုတော့တရင်တွေကြတဲ့လုံလုံနေရလည်းမရှိဘူးပေါ့သူဒီမီဒီယာလက်ရှိဖြစ်ခဲ့နေတဲ့ဟာကိုပဲရေးနေကြတော့အပေါ်မှာတိုင်းမဲ့အဲ့လိုပြောတာပေါ့ပြောပြီးမကြောက်ဘူးအဲ့လိုမျိုးဖန်ပြမှုပြီးစတာပေါ့ပုံစံကြည့်ရတာတော့သူတို့ခုံညိတာကိုလက်မခံလို့ကိုယ်လည်းဖားနေတဲ့ပုံမျိုးအဲ့လိုပဲကျွန်တော်တို့သုံးသပ်တတ်တာဒီလွတ်လပ်တဲ့တရင်မီဒီယာတွေကတော့အကောင်တော့တော့ပြန်ရှောင်နေရတယ်
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတဲ့ AAPP ရဲ့အစည်းအဝေးကောက်ယူမှုအရဧပြီလ22ရက်နေ့အထိမြန်မာစစ်တပ်လက်ချက်နဲ့တေဆုံးသူ900ကျော်ရှိပြီးသတင်းနောက်တွေအပါအဝင်အဖမ်းခံရသူ3300ကျော်ရှိပါတယ
်။ဧပြီလ3မိုင်မှာပဲဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားမဝင်အဖွဲ့အစည်းအဖြစ်စစ်တပ်ကဧပြီလ20ရက်နေ့မှာကြေညာခဲ့ပါတယ်။ NUG ကိုပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်အမတ်တွေနဲ့ဦးဆောင်ဖွဲ့စည်းထားတာဖြစ်ပြီးပြည်ရင်းပြည်ပကမြန်မာပြည်သူတို့ရဲ့ထောက်ခံမှုကိုအပြည့်အဝရထားတာပါမြန်မာစစ်တပ်က NUG ကိုစင်ပြိုင်အစိုးရလို့အစော်ပိုင်းကတုံတုံပြောဆိုခဲ့ပြီးတရားမဝင်အဖွဲ့အစည်းအဖြစ်ထပ်ပြီးတော့ကြေညာလိုက်တာလည်းဖြစ်ပါတယ်2020နိုဝင်ဘာရွေးကောက်ပွဲအနက်ရလွှတ်တော်ကိုယ်စားလှယ်ရုံးနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုလည်းစစ်အုပ်ချုပ်ရေးကောင်စီကမတရားအသိအဖြစ်ကြေညာထားတယ်လို့ CRPH ကလည်းစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြေညာထားတာဖြစ်ပါတယ်
ဆန္ဒပြသူတွေကိုအခုလိုမစင်ချင်းဖမ်းဆီးနေကြပါပဲ။ဧပြီလ18ရက်ဒကြနှစ်ဆန်းတရက်နေ့တော့ကတော့ပုံမှန်လုပ်နေကြတဲ့ရန်ကုန်အင်းစိန်ထောင်ကနေအကျဉ်းသား2000ကျော်ကိုလူငင်းခွင့်ပေးလိုက်ပါတယ်။ဒီထဲမှာ2019ခုနှစ်ဒကြတန်ချက်မှာစစ်တပ်ကိုဝေဖန်နှောင့်ယှက်တဲ့စာသားတွေပါတယ်ဆိုတဲ့စွဲချက်နဲ့ထောင်ဒဏ်ချခံနေရတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကပိုင်ရဲသူနဲ့ဇယားလွင်တို့လည်းပါပါတယ်။အခုလိုလာသူတွေထဲမှာအာနာသိမ့်ပြီးနောက်ပိုင်းဖမ်းခံရသူတွေပါမပါတော့မသိရပါဘူး။
တခါတိုင်းရင်းသားဒေသတွေဖက်မှာလဲမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြာမှာရောတိုင်းရင်းသားလက်နက်ကိုင်တွေအချင်းချင်းကြာမှာပါတိုက်ပွဲတွေဖြစ်နေပါတယ်စစ်အာဏာဆန့်ကျင်ရေးဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့လက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တွေကတိုက်တွန်းခဲ့ပြီးတဲ့နောက်မတ်လကုန်လောက်ကစပြီးတော့မြန်မာစစ်တပ်ကတိုင်းရင်းသားဒေသတွေမှာလေကြောင်းကနေပါထိုးစစ်ဆင်တိုက်ခိုက်လာတာပါကချင်ပြည်နယ်ဖားကန်ဒေသမှာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KNY တို့ကြားတိုက်ပွဲတွေကရက်တွေနဲ့ချီကျပါတယ်ကချင်ပြည်နယ်မောမောင်နယ်ရှမ်းပြည်နယ်နမ့်တူဖက်မှာစီရီတင်းမာနေတာကြောင့်ပြည်သူထောင်နဲ့ချီစစ်ပေးတိမ်းရှောင်နေရတာပါ။စီရင်နွမ်းပါတဲ့မြန်မာနိုင်ငံမှာကိုဗစ်ကရောဂါကရက်ကြောင့်ရောနိုင်ငံရေးအခြေအနေတွေကြောင့်မှပြည်သူတွေစားဝတ်နေရခက်ခဲလာနေပြီးပြည်သူတန်းနဲ့ချီစားနပ်ရိက္ခာပြက်လက်မှုနဲ့ကြုံရနိုင်ခြင်းရှိတယ်လို့နိုင်ငံတကာလူမှုအဖွဲ့အစည်းတွေကစိုးရိမ်တကြီးနဲ့သတိပေးနေကြတယ်လို့ပဲလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်အောင်လဲကြိုးပမ်းလုပ်ကိုင်နေကြတာဖြစ်ပါတယ်။ကျွန်မနာလာပါ
ဒီပေါ်အာဆီယံထိပ်သီးအစည်းအဝေးတယောက်ဖို့အတွက်မြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားလိုက်တဲ့ပုံမှာအမျိုးသားညီညွတ်ရေးအစိုးရကကန့်ကွက်တာတွေနောက်အာဏာသိမ်းစစ်ကောင်စီအတွက်ငွေကြေးထောက်ပံ့ဖြစ်စီတဲ့မြန်မာတစ်နယ်ပလဲလုပ်ငန်းတွေကိုအမေရိကန်ဆွေးနွေးကနေပြီးတော့ရေးယူလိုက်တာစတဲ့ဒီမြန်မာအရေးနိုင်ငံတကာတုံ့ပြန်ချက်တွေကိုတော့မဲ့ဤတန့်စင်တင်ဆက်ပေးထားပါတယ
်ချင်းနောအာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်ကိုအတိမတ်မပြုဖို့နဲ့ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဦးဆောင်ပြီးတော့ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအတိမတ်ပြုဖို့ NUG ဝန်ကြီးနော်ဆူဇန်နာလှလှဆိုကဒီဒီရင်းဘတ်အတွင်းမှာတိုက်တွန်းပြောဆိုခဲ့ပါလေ
Please the ASEAN member of states not to recognize coup
အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဏာသိမ်းစစ်တပ်ကိုအတိမတ်မပြုပါနဲ့မြန်မာနိုင်ငံမှာဒီမိုကရေစီရေးတန်းတူအခွင့်အရေးညီညွတ်ရေးနဲ့တရားဝပြောရေးကိုလိုလားတောင်းတနေကြတဲ့ပြည်သူတွေရဲ့တောင်းဆိုမှုကိုနားထောင်ပေးပါ အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံအတိအမှတ်ပြုခြင်းအပြင်ပြည်သူတွေရဲ့အတန်ကိုအတိအမှတ်ပြုပါ
မြန်မာရေးဆွေးနွေးဖို့ရှိနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့ရက်ပိုင်းအလိုမှာပဲဒေတာတွေလူ့ခွင့်လှုံ့ဆော်မှုအဖွဲ့တွေဖြစ်တဲ့ ASEAN နဲ့လူ့ခွင့်ဆိုင်ရာအာဆီယံလှုပ်တော်အမတ်များအဖွဲ့တို့ကပူးပေါင်းကျင်းပတည်င်းစာရှင်းလင်းပွဲတွင်မှာအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးနော်ဆူဇင်နာလှလှဆုကခုလိုပြောသွားခဲ့တာပါအရင်ဆိုရလက်ထက်မှာလူခွေဆိုင်ရာကိစ္စတွေကိုအထူးတလဲမဆောင်ရွက်နိုင်ခဲ့သလိုရိုဟင်ဂျာအပအဝင်တိုင်းရင်းသားဒေသတွေကလူတွေရဲ့အတန်းတွေကိုဥပိ္ပခါပြုခဲ့တာကိုဝန်ခံလို့တဲ့အကြောင်းနဲ့အဲ့ဒီအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းကိုလည်းပြောသွားခဲ့ပါတယ်။အတိတ်ကအမှားတွေရှိခဲ့ပေမဲ့လည်းအနာကိစ္စမင်းသားအစ်ဖွင့်လှစ်လို့ပါတယ်ဆိုပြီးတော့လည်းဝန်ကြီးနော်ဆူဇန်နာလှလှဆိုကပြောဆိုသွားခဲ့တာပါ။ဒီစည်းဝေးကိုတက်ဖို့ရောင်စလုတော်ကုစားပြုကော်မတီ CIABH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလည်းဖိတ်ဖို့အာဆီယံဒေသတွေလှုပ်တော်အမတ်တွေကလည်းတိုက်တွန်းခဲ့တာပါ။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတက်စ်ကတော့မြန်မာနိုင်ငံမှာသွေးမြေကြအကြမ်းဖက်လုပ်ရက်တွေကိုဖြေရှင်းရင်းအာဆီယံခေါင်းဆောင်တွေညီညွတ်ညွတ်စူးစမ်းကြဖို့တောင်းဆိုထားပါတယ်
။ Today ASEAN's role is more crucial than ever.As the region faces an urgent crisis in Myanmar.
မြန်မာနိုင်ငံအရေးဟာဒေတာရင်းကြုံတွေ့နေရတဲ့အရေးတကြီးပြဿနာတစ်ရပ်ဖြစ်နေတဲ့အတွက်ဒီကနေ့အာဆီယံရဲ့အခမ်းကဏ္ဍဟာဘယ်တော့မှမနဲ့မတူအောင်ရေးပါနေပါတယ်။မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့နိုင်ငံတကာတိုင်းဝိုင်းကနေနှစ်နိုင်ငံချင်းဖြစ်စေအားလုံးစုပေါင်းပြီးဖြစ်စေလှုံ့ဆော်ကြဖို့ထပ်မံတောင်းဆိုပါတယ
်။စစ်တပ်ရဲ့ရဲဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေရပ်တန့်သွားအောင်လှုံ့ဆော်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ဘန်ကီမွန်ကလည်းကုလသမဂ္ဂလူကျိုးရေးကောင်စီနဲ့အာဆီယံကိုတိုက်တွန်းထားတာပါ။မြန်မာနိုင်ငံအစီအစဉ်ဟာအထူးစိုးရိမ်စရာဖြစ်ပြီးတော့ပြည်တွင်းသက်တမ်းလို့သတ်မှတ်လို့မရတော့ဘူးဆိုတာကိုအာဆီယံနိုင်ငံတွေဘက်ကရှင်းရှင်းလင်းလင်းပြသရပါလိမ့်မယ်ဆိုပြီးတော့အတွင်းမှုချုပ်ဟောင်ဘန်ကီမွန်ကပြောသွားခဲ့တာပါ။ဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးပွဲကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မှာဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီနဲ့နှိဆက်သူတယောက်က VOA ကိုဒီသတင်းပတ်တွင်မှဒီပြပြောဆိုခဲ့ပါမှာဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ကဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှော်နာဘူကနာနဲ့လည်းတရားတွေ့ဆုံဆွေးနွေးဖို့ရှိရဲဆိုပြီးတော့ဒီပြပြောဆိုထားပါတယ်မြန်မာရေးအာဆီယံအရေးပေါ်စီဝေးပွဲဟာအာဆီယံပေါ်မှာယုံကြည်လေးစားမှုနဲ့အာဆီယံရဲ့ညီညွတ်ရေးကိုဆန့်သတ်တဲ့အစည်းအဝေးပွဲဖြစ်တဲ့အကြောင်းထိုင်းစိုးရအကြီးအကဲတာဝန်ရှိသူတစ်ယောက်ကကြေညာပေးနေမှာပြောသွားခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝန်ချာတို့မြန်မာရေးအာဆီယံထိပ်သီးအစည်းအဝေးပွဲနဲ့ပတ်သက်လို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာမှာတော့မြန်မာပြည်ပကဟာဒေတာတွင်ငင်းကြဲရေးနဲ့ကြီးငြိမ်ရေးအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်တဲ့ဆိုတာကိုအသိမှတ်ပြုပြောဆိုခဲ့တဲ့အကြောင်းထိုင်းစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစီဝေးပွဲကနေပြီးတော့တိကျခိုင်မာတဲ့ရလဒ်တစ်ခုထွက်လာဖို့နိုင်ငံတကာတိုင်းဝမ်ကမျှော်လင့်နေတယ်ဆိုတာကိုအာဆီယံအနေနဲ့သဘောပေါက်တဲ့အကြောင်းထိုင်းနိုင်ငံကြားရေးဌာနပြောခွင့်ရထန်နီဆန်ဂရကပြောပါတယ်။ဒီစီဝေးပွဲကိုအာဆီယံ၁၀နိုင်ငံကခေါင်းဆောင်တွေတက်ကြရမှာဖြစ်ပေမဲ့လည်းထိုင်းဝန်ကြီးချုပ်ကတော့လူကိုယ်တိုင်မတက်ရောက်နိုင်ဘူးဆိုပြီးတော့ဗုဒ္ဓနေတော်ကပြောဆိုခဲ့သလိုဖိလစ်ပိုင်သမ္မတကလည်းအလားတူပဲလူကိုယ်တိုင်မတက်ရောက်နိုင်ပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကဗီဒီနိုင်ငံအာရှဒေသဆိုင်ရာဝန်ကြီးနာဂျော်အဒမ်စ်နဲ့အွန်လိုင်းကနေပြီးတော့ဆွေးနွေးခဲ့ပါတယ်ပြန်စုလုပ်တော်ကုစားပြည်ကော်မတီ CRPH ရဲ့အရေးကြီးတဲ့လှုပ်ဆောင်ချက်တွေနဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒီမိုကရေစီရဲ့ရည်တည်ချက်ကိုကျူးဆွတဲ့အကြောင်းဝန်ကြီးနာဂျော်အဒမ်စ်ရဲ့ပြောဆိုချက်ကိုမြန်မာနိုင်ငံဆိုင်ရာဒီတဲ့ယုံကသတင်းထုတ်ပြန်ထားတာပါလက်ရှိမြန်မာစစ်ကောင်စာတွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူထားတဲ့ UK အစိုးရရဲ့ဆောင်ရွက်ချက်တွေကိုဝန်ကြီး Adams ကရှင်းပြခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုပြစ်တင်ရှုံချတဲ့အကြောင်းအဆိုပြုထားတဲ့လွှတ်တော်ဥပဒေမူကြမ်းကိုပြည်ထောင်နိုင်ငံရေးပါတီ၉ပါတီကလွှတ်တော်အမတ်တရားကထောက်ခံတဲ့အကြောင်းပြောဆိုထားပါတယ်ဒါ့အပြင်မြန်မာနိုင်ငံကိုစစ်လက်နဲ့ရောင်းချမှုပိတ်ပင်မဲ့နိုင်ငံတကာညွန့်ပေါင်းအဖွဲ့ဖွဲ့စည်းရေးနဲ့ရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှုကိစ္စနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားခုံရုံးမှာတင်ထားတဲ့အမှုမှာပူးပေါင်းပါဝင်ရေးတို့အတွက်လည်းဗြိတိသျှအစိုးရအနေနဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလှုံ့ဆော်ဖို့အတွက်ဒီလွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြလေဖြစ်ပါတယ်မြန်မာနိုင်ငံတွင်းကနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာအခြေအနေများလို့နာမည်ပေးထားတဲ့ဒီဥပဒေမူကြမ်းအမှတ်1545အရမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုပြစ်တင်ရှုံချထားပြီးတော့သူတို့ကိုပေးရထားတဲ့တာဝန်တွေထမ်းဆောင်ခွင့်မရတဲ့မြန်မာနိုင်ငံကရွေးကောက်ခံလွှတ်တော်အမတ်တွေနဲ့သွေးစည်းညီညွတ်စွာရည်တည်ရဲ့အကြောင်းပြသထားတာလည်းဖြစ်ပါတယ်။ဒါ့အပြင်ဖန်ဆီးထားတဲ့နိုင်ငံအကြီးအကဲတွေအားလုံးပြန်လှုပ်ပေးရင်ပြည်တွင်းဆွေးနွေးနေတဲ့မြန်မာပြည်သူတွေကိုမထိခိုက်စေမဲ့ပြစ်မှတ်ထားတံခါးပိတ်ဆို့မှုတွေချမှတ်ဆောင်ရွက်ရေး ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာတရားစွဲဆိုမဲ့ကိစ္စကိုထောက်ခံရေးတို့ကိုလည်းဒီဥပဒေမူကြမ်းမှာထည့်သွင်းတောင်းဆိုထားပါတယ်။ ဒီတည်မဲ့အတွင်းမှာပဲအမေရိကန်ဆိုရကတော့မြန်မာစစ်ကောင်စီရဲ့အဓိကစီးပွားရေးလုပ်ငန်းအရေးမြစ်တွေကိုနောက်ထပ်ပိတ်ဆို့အရေးယူရတဲ့အနေနဲ့မြန်မာသစ်လုပ်ငန်း MTE နဲ့မြန်မာပလဲလုပ်ငန်း MPE တို့ကိုပိတ်ဆို့တင်ခံမှုတွေထပ်ပြီးတော့တိုးပြီးတော့ချမှတ်လိုက်ပါလိမ့်ဒီလိုမြန်မာစစ်ကောင်စီရဲ့စီးပွားရေးရည်မြစ်တွေကိုအမေရိကန်ဆိုရကစက်တိုက်ပြစ်မှတ်ထားပြီးတော့ပိတ်ဆို့ရေးယူနေတာတွေဟာအာဏာသိမ်းမှုနဲ့ဆက်ဆံနေတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေနဲ့သူတို့အတွက်ဗန်နာငွေရှာဖွေပေးနေတဲ့လမ်းကြောင်းတွေကိုတိတိကျကျပြစ်မှတ်ထားပြီးတော့ရေးယူနိုင်ရေးတိုးမြှင့်လှုံ့ဆော်သွားမယ်ဆိုတာကိုမြန်မာစစ်တပ်ကိုတတိပြလိုက်တာဖြစ်တဲ့ဆိုပြီးတော့ဗုဒ္ဓနည်းတော်ကထုတ်ပြန်တဲ့အမေရိကန်နိုင်ငံကြားရေးဌာနရဲ့ညင်ညာချက်မှာဖော်ပြထားပါတယ်
ဒီမှာတွင်ထူးခြားတဲ့သတင်းတွေကိုစူးစီးတင်ဆက်ပြီးတဲ့နောက်တော့မြန်မာနိုင်ငံရဲ့ဒီဆီယနာရှင်စက်ညီစနာပြမှုတွေကိုဒေသတွင်းနိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံကအထူးပဲထောက်ခံအားပေးနေတာကိုတင်ဆက်ပေးကြပါမယ်။တောင်ကိုရီးယားနိုင်ငံမှာအမှုပညာရှင်တွေကစနိုင်ငံရေးသမားတွေတာမန်ပြည်သူတွေမြန်မာလူထုနဲ့အတူရက်တီပါဝင်လာတာတွေ့ရပါတယ်။မခွာညူကနေပြီးတော့စူးစီးတင်ဆက်ပေးထားပါတယ်။
ဒီသတင်းပတ်ထဲတောင်ကိုရီးယားရဲ့နာမည်ကျော် rapper နှစ်ယောက်ဖြစ်တဲ့ Kim Dee Gee နဲ့ Scott တို့ရဲ့ဒီမိုကရေစီရေးအကြမ်းမဖက်အာဏာပြန်ဆန်နေကြတဲ့မြန်မာပြည်သူတွေအတွက်ဂုဏ်ပြုဆက်ဆိုတဲ့တခြင်းတစ်ပုဒ်လူမှုကွန်ရက်မှာပြန့်နှံ့နေပါတယ်တခြင်းကောင်းစင်ကစစ်အာဏာရှင်စန့်ကျင်ရေးအစောပိုင်းကာလမှာကြဆုံခဲ့ရသူမက်ချယ်စင်ဝတ်ခဲ့တဲ့တီရှပ်ပေါ်က Everything will be okay ဆိုတဲ့စာသားဖြစ်ပါတယ်။ဒီတခြင်းကရသမျှအမျက်ငွေတွေကိုမြန်မာပြည်သူတွေအတွက်လှူဒါန်းသွားမယ်လို့လည်းသူတို့ကပြောထားတဲ့အကြောင်းတောင်ကိုရီးယားမီဒီယာတွေမှာဖော်ပြကြပါတယ်။တောင်ကိုရီးယားနိုင်ငံရဲ့တော်လှန်ရေးနှစ်ပတ်လည်နေ့တော်ကလည်းလွတ်တော်အမတ်ဂင်ယွန်ဒေါကမက်ချယ်စင်ရဲ့တပုံစံတဲ့တီရှပ်ကိုဝတ်ပြီးလွတ်တော်ထဲမှာမက်ချယ်စင်နဲ့တကွမြန်မာပြည်သူတွေရဲ့စစ်အာဏာရှင်စန့်ကျင်ရေးအကြောင်းရှင်းပြခဲ့ပြီးမြန်မာလူထုအတွက်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကိုထောက်ခံပေးကြဖို့တိုက်တွန်းသွားပါတယ်။အခုလိုအမှုပညာရှင်တွေနိုင်ငံရေးသမားတွေရဲ့အားပေးထောက်ခံမှုကိုသာမကတောင်ကိုရီးယားခရီးယာများအသင်းချုပ်ဥက္ကဋ္ဌကလည်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ရဲ့ပြည်ထောင်စုဝန်ကြီးချုပ်နဲ့စကပြားငါတစ်စင် online အစည်းအဝေးကျင်းပခဲ့ပါတယ
်။ဖွင့်လန်းစီပါစေပြီးတော့ကျွန်တော်တို့ရဲ့ဝန်ကြီးချုပ်အနေနဲ့လည်းအားလုံးအနေနဲ့ကျင်းပါစေ
။ခရီးကိုရှိတဲ့တောင်းဒီအမကာဂျုတ်တူရီရောရဲ့ဒီစီကို
အခုလိုဆွေးနွေးတဲ့သတင်းတွေကိုတောင်ကိုရီးယားရဲ့ပြည်တွင်သတင်း15ခုမှဖော်ပြခဲ့တာပါ။ဝါရင်တိုင်းရင်းသားနိုင်ငံရေးသမားတွေလည်းပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဆိုတာ2020ခုနှစ်ကရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကနေပြီးတော့အခြေခံပြီးတော့ဖွဲ့စည်းဖြစ်တည်လာတာဖြစ်ပါတယ်။ဒီဖွဲ့စည်းပုံကိုကြည်ချင်းအဖြစ်တိုင်းရင်းသားတွေနဲ့မြန်မာနိုင်ငံရေးသမားတွေကြားမှာယုံကြည်မှုတည်ဆောက်လာနိုင်ပြီဆိုပြီးကြိုဆိုနေကြတဲ့အတန်တွေကိုလည်းကြဲကြဲလောင်လောင်ကြားသိနေရပါတယ်။ယုံကြည်မှုဟာနိုင်ငံရေးအတွက်ဘလောက်အကျိုးရှိပါသလဲအမှန်တကယ်ယုံကြည်တိုက်သူတယောက်ဟာတိုင်းပြည်နဲ့လူမျိုးအတွက်ခွန်အားသစ်တွေဘလို့ဖြစ်ပေါ်လာစေပါသလဲမြမအရေးကိုတက်တက်ကြွကြွလှုပ်ရှားဆောင်ရွက်ပေးနေသူအသက်39နှစ်အရွယ်မြောက်ကိုရီးယားနယ်ပွားတောင်ကိုရီးယားတိုက်ခိုက်ပါတီရဲ့လွှတ်တော်အမှန်ကြီးဆောင်ဟုအကြောင်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစီရင်ရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဦးရနိုင်ထွန်းကနမူနာဖြစ်အခုလိုပြောပြပါတယ
်။ဦးရေချာယူဟာကိုရီးယားနိုင်ငံကနေပြီးတောင်ကိုရီးယားနိုင်ငံကိုခိုးဝင်လာခဲ့တဲ့လူတစ်ယောက်ပေါ့။အဲ့လူတစ်ယောက်ကိုတောင်ကိုရီးယားနိုင်ငံကိုရောက်ရှိတဲ့အချိန်မှာတောင်ကိုရီးယားနိုင်ငံကအစိုးရကကောပြည်သူလူထုတွေကရောသူ့ကိုအစပိုင်းကသိမယုံကြည်ကြဘူး။မယုံကြဘူးဆိုတော့သူကမြောက်ကိုရီးယားဘက်ကနေပြီးတော့ခိုးလုံလာခဲ့တဲ့လူတစ်ယောက်ဖြစ်တဲ့အတွက်ကြောင့်သူ့ကိုစောက်ကြည့်ကာလာတစ်ခုနဲ့သူ့ကိုစောက်ကြည့်ခဲ့။သူကလေစူးစားတယ်၊သူစာပေတီတဲ့သူလေ့လာတယ်။အဲသူ့ရဲ့ဒီ bright ဖြစ်မှုပေါ့လေသူရစူးစားအထောက်အမှုတွေကြောင့်ကိုရီးယားပြည်သူတွေရောကိုရီးယားဆိုးရရောသူ့ကိုတဖြည်းနဲ့အတိမတ်ပြုလာတယ်ပြုလာတယ်နောက်ပိုင်းမှာသူကဥပဒေကြီးရတွေကိုသူဝါသနာပါတယ်အဲ့တို့ကြောင့်မို့သူဥပဒေကြီးရနဲ့ပတ်သက်တဲ့တက္ကသိုလ်ကျောင်းတွေတက်နိုင်အောင်ကိုရီးယားအစိုးရနေပြီးတော့သူ့ကိုအပီးခဲ့တယ်ထောက်ပံ့ပေးခဲ့တယ်ခုပြောပြည်သူလူထုကလည်းသူ့နိုင်ငံမှာတကယ်တော်တဲ့လူသားတူကိုသူ့နိုင်ငံကိုပြန်ပြီးအကျိုးပြုမှာလို့သူသိရတဲ့အတွက်ကြောင့်မလို့နောက်ဆုံးသူတပြေးပြေးနဲ့တွတ်တော်အမတ်အစင်ကြီးရောက်လာအောင်ပြည်သူတွေကလည်းရွေးချယ်ပေးခဲ့တယ်ကိုရီးယားဆိုးရလည်းလက်ခံပေးခဲ့တယ
်သူဟာဆယ်ကျော်သက်အရွယ်မှာစားစရာမရှိလို့ယထားတဲ့ကမိသွေးခိုးရောင်ဖို့ကြိုးစားရင်းယထားကြိတ်မိပြီးခြေတစ်ဖက်နဲ့ လက်ကဝတ်တစ်ဖက်ဆုံးရှုံးခဲ့ရပြီးအသက်20ကျော်မှာမြောက်ကိုရီးယားကနေထွက်ပြေးလွတ်မြောက်ခဲ့သူပါမစ္စတာဂျီဆောင်ဟိုကမြန်မာစစ်တပ်ရုံးရှိမှလာရောက်ဆန္ဒပြခဲ့သလိုမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတဲ့စစ်ပီးဒုက္ခသည်တွေအရေးကိုလည်းစီရင်ဆောင်ရွက်နေသူဖြစ်ပါတယ
်သူနဲ့ကျွန်တော်တို့အခွဲနဲ့တွားတွေ့တဲ့အခါမှာထိုင်းမြန်မာနယ်စပ်မှာစစ်ပီးရှောင်ထွက်ပြေးလာခဲ့တဲ့ဒုက္ခသည်တွေများစွာရှိပါတယ်သူတို့ကအထူးဒုက္ခရောက်နေကြပါတယ်သူတို့အတွက်စစရရဖက်ဖက်ကနေပြီးလိုအပ်ချက်တွေအများကြီးရှိပါတယ်အဲ့အတွက်ကြောင့်မလို့ကုညီနိုင်နေဆိုလို့ရှိရင်ကိုရီးယားအစိုးရအနေနဲ့ကုညီပေးဖို့အတွက်တိုက်တွန်းပေးပါလို့ကျွန်တော်တို့ကပြောတဲ့အခါမှာသူကဟာတာလိုအပ်တဲ့လိုအပ်ချက်တစ်ခုပဲတဲ့ဒီစစ်ပေးဆောင်နေဘုရားမလုံခြုံဘူးတဲ့မလုံခြုံတဲ့အတွက်ကြောင့်မလို့ဘုရားဘုရားကိုလုံခြုံအောင်ကုညီဆောင်ရပေးရမယ်ဒါလိုအပ်ချက်တစ်ခုဖြစ်တဲ့အတွက်ကြောင့်မလို့သူ့အနေနဲ့ကိုရီးယားလွတ်တော်ရောပြီးရင်ကိုရီးယားအစိုးရအနေပြီးတော့ဒီကိစ္စကိုအကောင်အထည်ဖော်ဖို့ရေသူတူးစားပါမယ်လို့သူကပြောတယ်အဲ့လိုကျော်ပြီးတော့အိုက်ခံရောအနာရပါတီရလွတ်တော်မတ်တီရောသူတက်နေလို့သူအကုန်လုံးသူစီယုံနေစီယုံပြီးတော့နိုင်ငံကြီးဝင်ကြီးကိုလည်းသူဒါတိုက်ဖုံးနေဆက်တယ်ဆက်ပြီးတော့ထိုင်းဘက်ကိုလည်းထိုင်းစိုးရဘက်ကိုလည်းသူကိုယ်လည်းဆက်တွေ့တယ်ဆက်တွေ့ပြီးသူကတက်တက်ကြွနဲ့အဲသူလုတ်ခဲ့တဲ့တယောက်ပေါ့
ကိုလည်းအင်္ကာချွတ်တဲ့နေပေမဲ့လည်းဘဝကိုအယုံမပေးတဲ့စိတ်အလန့်မလဲတဲ့စိတ်နဲ့အတူအနာရှင်လက်အောက်ကလွတ်မြောက်အောင်ရုန်းထွက်နိုင်ခဲ့သလိုတောင်ကိုရီးယားမှနေထိုင်ရင်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆုံးရှုံးနေရသူတွေအတွက်လည်းစွန့်စွန့်တမန်အကူအညီပေးနေသူတယောက်ဖြစ်လာပါတယ်။အခုဆိုရင်သူဟာဥပဒေပွဲရပညာရှင်တယောက်ဖြစ်နေပြီးလူ့ကုန်တိတ်ခါရှိရှိနေထိုင်ခွင့်ရနေတဲ့အပြင်တောင်ကိုရီးယားရဲ့နိုင်ငံရေးမှာပါပါဝင်လှုပ်ရှားခွင့်ကိုလည်းရရှိထားပါတယ်။မြန်မာနိုင်ငံမှာရောအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကတစဉ်ပညာတတ်တိုင်းရင်းသားတွေဟာထိုက်တန်တဲ့နေရာတွေရယူနိုင်ကြတော့မလားဆိုတာကိုတော့ကဘာကြီးကလည်းစောင့်ကြည့်နေကြမှာဖြစ်ပါတယ်ရှင
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဒီနေ့ညတော့သတင်းပတ်ဆင်ခန္ဓာတွေနားဆင်ရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ဒီမနက်ကမှဆရာနာသိမှုကိုဆက်ရှင်ကောက်ပြီးဆန္ဒပြနေသူတွေကိုဂျပန်နေနေနိုင်ရဖို့အဆိုပြုချက်ကိုစစ်ကောင်စီကလက်ခံတယ်လို့မလေးရှားဝန်ကြီးချုပ်မွိုင်ဒီယာဆင်းကပြောတဲ့အကြောင်းမလေးရှားနိုင်ငံပိုင်ဘာနာမာသတင်းဌာနသတင်းတပုတ်မှရေးထားပါရယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အာဆီယံရုံးချုပ်မှာဒီကနေ့ကျင်းပတဲ့မြန်မာရေးအာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးအောင်မြင်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောတဲ့အကြောင်းလဲဘာနာမာသတင်းမှဖော်ပြထားပါရယ်။အခြေတော်အစနိုင်ငံများအဖွဲ့အာဆီယံရဲ့ကုလသမဂ္ဂအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံလာအုပ်ဖို့အဆိုပြုချက်ကိုမြန်မာအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကမကန့်ကွက်ဘူးလို့စင်ကာပူဝန်ကြီးချုပ်လီဆင်လွန်းကပြောတဲ့အကြောင်းစင်ကာပူအခြေဆိုင် Channel News Asia ရုပ်သံသတင်းဌာနရဲ့ website မှာတင်ထားတဲ့သတင်းတပုတ်မှာရေးထားပါတယ်။အာဆီယံစည်းဝေးတွင်အချက်၅ချက်ကိုတရားတဲ့ခေါင်းဆောင်တွေအားလုံးသဘောတူခဲ့ကြတဲ့အကြောင်းတန်တမန်သတင်းရှင်းပြနှစ်ခုကိုကိုးကားပြီး Reuters သတင်းမှာရေးထားပါတယ်။အဲ့ဒီအချက်၅ချက်ထဲမှာလူသားဆောင်ရွက်မှုအကူအညီပေးခွင့်ပြုဖို့နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးဖို့နဲ့မြန်မာအကြက်တဲဖြစ်ရှင်ရေးအာဆီယံနှုတ်ကုဆလဲအဖွဲ့တစ်ဖွဲ့ဖွဲ့စည်းဖို့လို့ပါဝင်တယ်လို့မြို့ဖော်လူတဲ့တန်တမန်သတင်းရှင်းပြတစ်ခုက Riders သတင်းဌာနကပြောပါတယ်။မြန်မာလူရည်ရဲ့ဂျူးစီဘောကအမြဲတမ်းထိတ်တန့်ဦးစားပေးဖြစ်ရမယ်လို့ Indonesia သမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။မြန်မာစစ်ကောင်းဆောင်တွေအနေနဲ့စစ်တပ်ကအကြမ်းဖက်တာအဆုံးသတ်ဖို့နဲ့အချိန်ထဲမှာပဲမြန်မာနိုင်ငံကသက်ဆိုင်သူအားလုံးအကြမ်းဖက်လို့ရရှောင်ရှားကြဖို့တိတ်အရေးကြီးပြီးအားလုံးပါဝင်တဲ့ဆွေးနွေးပြောဆိုမှုချက်ချင်းစတင်ရမှာဖြစ်ပြီးတော့နိုင်ငံရေးကျင်းသားတွေကိုချက်ချင်းလှုပ်ပေးတဲ့နယ်လူသမရဝီဒူရူရဲ့ထုတ်ပြန်ချက်ထက်မှာပြောထားပါဗျ။အာဆီယံစည်းဝေးကျင်းပတဲ့ဂျကာတာမြို့တော်ကအာဆီယံရုံးချုပ်နားမှာ အင်ဒိုနီးရှားတက်ကြွလှူရှားသူတွေဆူဝေးပြီးမြန်မာဆက်အနာသိမှုကိုဆန့်ကျင်ကြောင်းနဲ့မြန်မာဒီမိုကရေစီကိုထောက်ခံကြောင်းဆန္ဒပြခဲ့ကြတယ်လို့မြန်မာနိုင်ငံတော်မှလည်းဒီကနေ့ဆန္ဒပြပွဲရှိခဲ့ပါတယ်ခင်ဗျာစနေနေ့တော့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေဘောင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ This program